Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇူလိုင်လ13ရက်အင်္ဂါနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းမီတာ19 25 30နဲ့လိုင်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်အမှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအတံမြင်ကံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အမှုတချို့ကိုဒီကနေ့ထပ်မံကြားနာဆစ်ဆီးခဲ့ပါတယ်ကျေးဇူ
းပြောတာအန်ဒီယာတယောက်ပဲနှမှုကို၃ယောက်တွဲနှမှု၃ယောက်တွဲနှမှုကတော့သူကပြောတာနော်ဒေါက်တာမျိုးအောင်ရေကိုရဲမင်းဦးရေဒေါက်တာမျိုးအောင်ရေဦးမင်းသူရေလို့ပြောတာပြီးခဲ့တဲ့ဘက်ကရမန်ပေးတာပေါ့အမတို့ဒီလာမဲ့ရုံတွေကိုအမတို့ပါဝါနေရမှာ
ဆွေကျအစ်တေတင်ထားတာနဲ့အတူဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုဥစွာနှဆင်ကြရပါမယ်အဲ့နောက်မှာတော့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ကူးစက်သူတွေများလာနေတာအပြင်သေဆုံးသူတွေလည်းများနေတာကြောင့်မိသကြိုဖို့ခက်ခဲနေတဲ့အခြေအနေတွေကိုဗစ်ကူးစက်သူတွေအောက်ဆီဂျင်လုံလောက်စွာရရှိရေးအခက်အခဲရှိနေတဲ့အကြောင်း KIA ထင်းချုံကနယ်မြေအတွင်းကစတင်ကြောင်းတွေမှာပါကိုဗစ်ကူးစက်နေတာနဲ့အတူစကိုင်းတိုင်းကနီမြို့နယ်အတွင်းဖြစ်သွားခဲ့တဲ့တိုက်ပွဲတွေအတွင်းကဒေသခံအများပြားသေဆုံးခဲ့ရတဲ့အခြေအနေတွေစတဲ့သတင်းပို့ချက်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အင်ကာညစကဝိုင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့အင်ကာညအတွက်နောက်ဆုံးရသတင်းတွေကိုပူချော့ချော့သိမ့်တဲ့အလီမာတို့ကတင်ပြကြပါမယ်ခင်ဗျာ
။နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်လက်ရှိဆွဲဆိုထားတဲ့အမှုတွေအပြင်အာဂရိလိုက်စားမှုတက်ဖြေဥပဒေနဲ့နောက်ထပ်အမှုတွေတိုးပြီးဆွဲဆိုထားတယ်လို့ရှင်းနေကြီးဦးခင်မောင်စောကပြောပါတယ်။အာဂရိအမှုတွေထဲမှာနှစ်မှုကဒေါအောင်ဆန်းစုကြည်တူဦးတဲ့ပေါ်ဆွဲဆိုထားပြီးနောက်နှမှုကတော့တခြားလူတွေနဲ့တွဲပြီးဆွဲဆိုထားတာပါ။ဒါပေမဲ့လည်းအမှုတွေနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးဘူးလို့အကျိုးဆောင်ရှင်းနေတွေကပြောပါရယ်။ဒီကနေ့ရုံးချင်းမှာတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ခါခွေးနဲ့ဆွဲဆိုထားတဲ့အမှုနဲ့တဘောဝဘီအန်ဒရယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေနဲ့ဆွဲဆိုထားတဲ့အမှုတွေကိုစစ်ဆေးခဲ့ပါရယ်။ပုံမှန်905ခါခွေးအတွက်တရားလိုသက်သေပြီးဖြတ်ဆိုခဲ့ကြပြီးတဘာဝဘေးဥပဒေနဲ့ဆွဲတဲ့အမှုတွေကတော့တက်တည်တွေရောက်မလာခဲ့ပါဘူး။905ခါခွေးနဲ့ဆွဲထားတဲ့အမှုအတွေ့တက်တည်ထွက်ဆိုတာတွေပြီးသွားပြီဖြစ်တာကြောင့်ဆွဲချက်တင်မတင်ဆိုတာနဲ့ပတ်သက်ပြီးဇူလိုင်လ28ရက်နေ့ရုံးချိန်မှာရှောက်လွှဲချက်တင်မယ်လို့အကျိုးဆောင်ရှိနေဒေါ်စန်းမာလာညွန့်ကပြောပါရယ်။တဘာဝဘေးဥပဒေနဲ့ဆွဲထားတဲ့အမှုကတော့ဇူလိုင်လ20ရက်နေ့မှာဆက်ပြီးကြားနာမှာဖြစ်ပါရယ်။ဒေါ်စန်းစုကြည်ဟာနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဆိုင်ရာဥပဒေအာဂရိလိုက်စားမှုဆိုင်ရာဥပဒေနဲ့ဆွဲဆိုထားတဲ့အမှုတွေအပါအဝင်လက်ရှိမှာအမှုပေါင်း9မှုနဲ့တရားရင်ဆိုင်နေရပြီးအခုနောက်ထပ်တိုးလာမဲ့အာဂရိလိုက်စားမှုဆိုင်ရာအမှုတွေနဲ့ဆိုရင်စုစုပေါင်း17မှုနဲ့ရင်ဆိုင်ရတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံဟာလူမျိုးတုံးသက်ဖြတ်မှုဖြစ်နိုင်တဲ့ Android အများဆုံးနိုင်ငံထဲမှာပါနေပြီလို့အမေရိကန်နိုင်ငံခြားရေးဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့နိုင်ငံတကာလူမျိုးတုံးသက်ဖြတ်မှုနဲ့ရက်စက်မှုဒါစီယေနှစ်စဉ်အစည်းအဝေးခန်းစာထဲမှာသတိပေးထားပါတယ်။မြန်မာအပအဝင်နိုင်ငံတချို့မှာဖြစ်ခဲ့တဲ့အခြေအနေတွေကိုဒီစင်ကစားထဲမှာအသေးစိတ်ဖော်ပြထားပြီးဒီအခြေအနေတွေအတွက်အပြေအဆုံတစ်ခုရဖို့လုပ်ကင်သွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောသွားပါတယ
် This year for the first time the report provides direct detailed accounts of atrocities taking place in specific countries including Burma
ဒီနေ့စင်ကစားထဲမှာပထမဦးဆုံးအကြိမ်အဖြစ်မြန်မာ၊အီသီယိုးပီးယား၊တရုတ်နဲ့ဆီးရီးယားအပါအဝင်နိုင်ငံတချို့မှာဖြစ်ခဲ့တဲ့ဆူရွာရဲ့ရက်စက်မှုတွေကိုအသေးစိတ်ထည့်သွင်းဖော်ပြထားပါတယ်။ဒီနိုင်ငံတွေဟာကျွန်တော်တို့နိုင်ငံသားရေးမူဝါဒရဲ့အပြင်းအထန်စင်ကြုံမှုတွေကတချို့ဖြစ်ပါတယ်။လူခွင့်ရေးနဲ့ဒီမိုကရေစီစံနှုန်းတွေပေါ်ထားတဲ့ကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်အတိုင်းဆုံးဖြတ်ချက်တွေထွက်လာဖို့ကျွန်တော်တို့ဆက်လုပ်ကိုင်သွားပါမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောသွားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့လူခွင့်ရေးကောင်စီမှတနင်္လာနေ့ကလုပ်ခဲ့တဲ့စီဝေးအတွက်မှာလည်းမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေရဲ့လူခွင့်ရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ်။လူခွင့်ရေးစိုးစိုးရွားရွားချိုးဖောက်မှုမှာတာဝန်ရှိသူတွေကိုလျှောက်ဥပဒေအကြောင်းအရအပြစ်ပေးအရေးယူနိုင်ရေးနဲ့ရိုဟင်ဂျာတွေဌာနပြန်ပြန်ရေးအဲ့ဒီဆုံးဖြတ်ချက်ထဲမှာတိုက်တွန်းထားပေမဲ့ဆက်အနာသေးမှုနဲ့ပတ်သက်တာကိုတော့ထည့်သွင်းမထားပါဘူး။မြန်မာနိုင်ငံဒေသအတော်များများမှာ COVID-19 တတိယလိုင်းတန်းနဲ့ရင်ဆိုင်နေရတဲ့အကြောင်းမှာပဲဆက်အနာသေးမှုကိုစတင်ကောက်ကွက်ပြီးဆန္ဒပြနေသူတွေကတော့ကိုဗစ်ကာကွယ်ရေးနှကောင်းစီတွေတက်ပြီးဆန္ဒပြတာတွေဆက်လုပ်နေကြဆဲပါရန်ကုန်ကတာဂီတာမြို့နယ်မှာဒီကနေ့မနေ့ပိုင်းကလူငယ်တွေမီးရုပ်တွေကင်ဆောင်ပြီးတော့ကြွေးကြော်တန်းတွေအော်ဟစ်ပြီးဆန္ဒပြခဲ့ကြပါတယ
်မာမာဟေးဒွေ
နေစဉ်ဆန္ဒပြကြည့်တဲ့ပွဲတွေရှိနေတဲ့မန္တလေးမြို့မှာဒီကနေ့မနက်ပိုင်း6နာရီခွဲပေါ်ဝန်းကျင်ကမြောက်တောင်နဲ့မန္တလေးတပိတ်စစ်ကြောင်းတို့ကြည်တဲ့ဆန္ဒပြတဲ့အချိန်စစ်တပ်ကဂျမ်ဘက်ပြစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြသူ9ဦးထက်မနည်းအဖမ်းခံခဲ့ရပါတယ်။မန္တလေးတိုင်းကမုံရမျိုးနဲ့စကိုင်းတိုင်းကကလေးမျိုးတို့ဟာလည်းနေစဉ်ဆန္ဒပြပွဲတွေရှိနေတဲ့မြို့တွေထဲမှာပါဝင်ပြီးဒီကနေ့မှလည်းဆန္ဒပြကြည်တဲ့ခဲ့ကြသလိုရင်းမာပင်ခရိုင်စလင်းကြီးမြို့နယ်မြောက်ချမ်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုံတပိတ်မောက်ခဲ့ကြပါတယ်။မကွေတိုင်းမြိုင်မြို့မှာတော့တောင်တန်းပြည်မှညီညွတ်ကြသည်ဆိုတဲ့စရံကြီးကိုကင်ပြီးဂျေးလက်လူလူတပိတ်စစ်ကြောင်းထွက်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေဆက်ရှိနေတယ်လို့ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုဖမ်းဆီးတာတွေလည်းဆက်ရှိနေပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်လ1ရက်နေ့ကလေးကဆိုရင်မြန်မာနိုင်ငံတဝန်းမှာအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုကြောင့်သေဆုံးသူ906ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူကလည်း9200ကျော်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါဗျ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အရွယ်အတွင်းကိုဗစ်ရောဂါတက်ခွဲနှုန်းမူနာပေါင်း 11,686 ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအကြီးအတွက် 4,049 ယောက်ထပ်တွေ့ပြီးနောက်ထပ်သေဆုံးသူ109ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါဗျ။အခုသေဆုံးသူအကြီးအတွက်ဟာဆီယနာဒေးမီနောက်ပိုင်းအများဆုံးအကြီးအတွက်ဖြစ်တယ်လို့ပိုးတွေနှုန်းကလည်း 34.63 ရာခိုင်နှုန်းရှိတာကြောင့်တနေ့တစ်တနေ့ဘိုးပြီးတိုးလာနေတဲ့သဘောပါပဲ။ဒီနေ့ထိဆိုရင်ပိုးတွေသူစုစုပေါင်း 23,000 ကျော်ရှိပြီဖြစ်ပြီးအဲ့ဒီအထက်က 30,000 နီးပါးဆေးရုံတွေကနေဆင်းသွားကြပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက 4,036 ရှိပြီဖြစ်ပါတယ်။လက်ရှိကိုဗစ်တတိယလိုင်းမှာတော့အောက်ဆီဂျင်လိုအပ်ချက်များနေပြီးအောက်ဆီဂျင်ဘူးတွေကိုတန်းစီစောင့်ဆိုင်းဖြည့်ယူနေကြတာတွေနေရာအတော်များများမှာတွေ့နေရပါတယ်။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာအောက်ဆီဂျင်အလုံးလောက်ရှိပြီးဒါကိုနိုင်ငံရေးရအမြတ်ထုတ်ခြင်းတဲ့သူတွေရှိနေတယ်ဆိုပြီးတော့ပြစ်တင်ပြောဆိုထားပါတယ်။ဒါပေမဲ့လည်းလက်တွေ့အကူအညီပေးနေတဲ့ပရဟိတလုပ်သားတွေနဲ့ကိုယ်တိုင်ကြုံတွေ့နေရသူတွေကတော့ဒီပြောဆိုချက်ကိုသဘောမတူကြပါဘူး။လက်ရှိမှာအောက်ဆီဂျင်စက်ရုံတွေမှာလူတယောက်ချင်းစီကအောက်ဆီဂျင်ဖြည့်တာတွေကိုစစ်ကောင်စီကပိတ်ပင်ကတ်သတ်ထားပါတယ်။အခုဆိုရင်တနင်္ဂနွေလုံးမှာ stay at home မလိုအပ်ဖက်အပြင်မထွက်အိမ်တွင်းနေအမိန့်ထုတ်ပြီးကန့်သတ်ထားတာ84မြို့နယ်ရှိသွားပါပြီခင်ဗျာ။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့က VO ရဲ့ဒေတာရင်သတင်းလော်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမလေးပါပါကဘာတလာကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ်မျိုးပိစားပြောင်း Delta variant ကူးစက်တာကြောင့် COVID-19 ကူးစက်ခံရသူအရေအတွက်ပိုတိုးလာနေပြီးအခုခါအနည်းဆုံးနိုင်ငံပေါင်း104နိုင်ငံကိုပြန့်နှံ့နေပြီလို့ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီကူးစက်မြန်ပိစားပြောင်းကိုရိုနာဗိုင်းရပ်စ်ပိုးဟာကာကွယ်ဆေးထိုးထားပြီးတဲ့နိုင်ငံတွေမှာမှပြန့်နှံ့နေတာပါအထူးသဖြင့်တော့အကာအကွယ်မလုပ်သူတွေနဲ့ကျန်းမာရေးအားနည်းသူတွေကိုကူးစက်နေတာမို့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေထိထိရောက်ရောက်မဆောင်ရွက်နိုင်သေးတဲ့နိုင်ငံတွေမှာအခြေအနေကတိတ်ကိုဆိုးရွားနေတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကမနေ့ကဂျနီဗာရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီသတင်းပတ်အတွင်းထိုင်ဝမ်နဲ့တခြားအိမ်ကြီးချင်းနိုင်ငံတွေကိုဂျပန်နိုင်ငံက AstraZeneca COVID-19 ကာကွယ်ဆေးထပ်တိုးလှူဒန်းသွားမယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးထိုရှိမစ်ဆူမိုဒီဂီကဒီကနေ့ပြောကြားလိုက်ပါတယ်။ရှိထားတဲ့သဘောတူညီချက်အစီအစဉ်တွေအရအင်ဒိုနီးရှားထိုင်ဝမ်နဲ့ဗီယက်နမ်ကိုကြာတာပြေးနေမှာဂျပန်နိုင်ငံကကာကွယ်ဆေးတသန်းစီပေးပို့သွားမယ်လို့ဝန်ကြီးမိုဒီဂီကပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေကဆင်းရဲတဲ့နိုင်ငံတွေကိုကာကွယ်ဆေးမျှဝေလူရန်နဲ့ COVAX အစီအစဉ်ကနေတဆင့်ဒီလာအတွင်းဘင်္ဂလားဒေ့ရှ်ကမ္ဘောဒီးယားအီရန်လာအိုနီပေါ်သီရိလင်္ကာနိုင်ငံနဲ့ပစိဖိတ်ကျွန်းနိုင်ငံတွေကိုကာကွယ်ဆေးဆက်တသန်းဂျပန်ကထပ်ပြီးလူရန်မှုရှိတယ်လို့လည်းပြောပါဗျ။ COVAX အစီအစဉ်အတွက်ဂျပန်နိုင်ငံကရန်ပုံငွေဒေါ်လာတန်း1000နဲ့ကာကွယ်ဆေးတန်း30လူရန်မှုကတိပြုထားပါဗျ။ဂျပန်နိုင်ငံထုတ် AstraZeneca COVID-19 ကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဇူလိုင်လ9ရက်နေ့မှာအသုံးပြုခွင့်ချပေးခဲ့တာပါ။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ဆင်းရဲတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေဦးစားပေးမျှဝေပေးဖို့ WHO ကလည်းတိုက်တွန်းထားပါတယ်။အခုအချိန်ထိဆိုရင်ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID ကူးစက်ခံရသူ186တန်းကျော်နဲ့သေဆုံးသူက4တန်းကျော်ရှိပါပြီရှင်။ ကျူဘားနိုင်ငံမျိုးရောဟာဗနာမှာတနင်္ဂနွေနေ့ကအစိုးရစန့်ကျင်ဆန္ဒပြပွဲတွေကြောင့်ဒီကနေ့နေရာတော်တော်များများမှာလုံခြုံရေးတပ်ဖွဲ့တွေစောင့်ကြည့်ချထားပါဗျ။အခုလိုနိုင်ငံတွင်းမကြီးမသက်တွေပေါ်ပေါက်လာရတာဟာအမေရိကန်ရဲ့စီးပွားရေးအရာတန်းခတ်ပိတ်ဆို့မှုအကျိုးဆက်ကြောင့်ဖြစ်တယ်လို့တမရမီဂိုဒီယက်စ်ကန်နိုကရုပ်သံမိန့်ခွန်းမှာပြတင်ပြောဆိုခဲ့ပါဗျ။နိုင်ငံတွင်းဖြစ်နေတဲ့အစားအသောက်ရှာပါခက်ခဲတာ၊လျှက်စစ်မီးနဲ့ဆေးဝါးတွေအလုံးလောက်မရရှိတာစတဲ့ဆန္ဒပြသူတွေထောက်ပြနေတဲ့ပြဿနာတွေဟာအမေရိကန်ရဲ့ပိတ်ဆို့မှုတွေကြောင့်ဖြစ်တယ်လို့သူကပြောပါဗျ။အခုကျူဘားနိုင်ငံတွင်ဆန္ဒပြပွဲတွေဟာဆယ်စုနှစ်အတွင်းအကြီးအမားဆုံးဆန္ဒပြပွဲတွေလည်းဖြစ်ပါတယ်။ဒီလိုဆွဆွဲပြောဆိုတာကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကငြင်းဆန်တယ်လို့နိုင်ငံတွင်းမြို့ရာတွေမှာပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအတွက်အမေရိကန်ကိုအပြစ်တင်တာဟာတိတ်ကိုမာယူနဲ့လုပ်ရဖြစ်တယ်လို့လည်းပြောပါတယ်။ဒီဆန္ဒပြပွဲတွေဟာအာဏာရှင်လက်အောက်ကျူးဘားနိုင်ငံသားတွေသူတို့ရဲ့လွတ်လပ်မှုကိုတောင်းဆိုနေတာဖြစ်သလိုအမေရိကန်အနေနဲ့သူတို့အခွင့်အရေးကိုခိုင်ခိုင်မာမာတောင်းဆိုနေတဲ့ကျူးဘားနိုင်ငံသားတွေနဲ့အတူရှိကြောင်းလဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုပါတယ်။ COVID-19 ကပ်ရောဂါရိုက်ခတ်မှုအဖြစ်ကမ္ဘာတဝန်းအစားအသောက်စည်းနှုန်းတွေမြင့်တက်ခဲ့သလိုအစားအသောက်ရှာဖွေမှုတွေကျုံခဲ့ရပြီး2020ခုနှစ်အတွင်းငတ်မောခေါင်းပါမှုအခြေအနေတိတိတသားတိုးလာခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်
။ Globally nearly 1 in 3 people in the world.
ဒီကမ္ဘာလုံးအတိုင်းအတာနဲ့လူ3ယောက်မှ1ယောက်နှုန်းလူဦးရေတန်ပေါင်း 2.5 ဘီလီယံဟာ2020ခုနှစ်အတွင်းလုံလောက်တဲ့စားနပ်ရိက္ခာမရခဲ့ဘူး။ဒါကြောင့်တစ်နှစ်အတွင်းမှာလူတန်း320ထိထပ်တိုးခဲ့တယ်လို့ FAO ကမ္ဘာစားနပ်ရိက္ခာအစီအစဉ်စီးပွားရေးဆိုင်ရာအကြီးအကဲ Maximo Toraro ကပြောဆိုထားတာပါ။ကဘာတော်စားနပ်ရိက္ခာဖူလုံရင်းနဲ့အာဟာရဓာတ်ချို့တဲ့မှုအခြေအနေကြောင့်ညက်ပက်လက်အစီရင်ခံစာကိုကုလသမဂ္ဂအဖွဲ့အစည်း၅ခုကမနေ့ကစူပေါင်းထုတ်ပြန်ခဲ့တာပါတကယ်ကြုံလာရတဲ့အခြေအနေကမျောမန်းထားတာတက်ပူဆိုးသလိုပြီးခဲ့တဲ့တစ်နှစ်ထဲမှာပဲရေရှည်ငတ်မှုခေါင်းပါမှုတန်ခံရတဲ့လူဦးရေဟာအရင်၅နှစ်အတွင်းကြုံခဲ့ရတဲ့အရေးအတွက်အားလုံးထက်ပိုများတယ်လို့ WFP ကဘာစားနပ်ရိက္ခာအဖွဲ့အစည်းကအရီဖ်ဟူစိန်ကပြောဆိုပါတယ်ရှင်ကမ္ဘာတဝန်းကိုဗစ်ကသက်သက်တွေလျှော့ချပေးတာတွေနိုင်ငံတော်တော်များများမှာကိုဗစ်ကာကွယ်ဆေးထိုးနှံပေးတာတွေတည်ယူပို့ဆောင်ရေးနှောင့်နှေးမှုတွေနေလာတာကြောင့်တရုတ်ရဲ့ပို့ကုန်ဟာဂျွန်လမှာမြုံမန်းထားတာထက်ပိုပြီးအရှိန်မြင့်လာခဲ့ပါတယ်။တွင်းကုန်ပမာဏဟာမေလတုန်းကလျော့ချခဲ့ပေမဲ့ကုန်ကျန်းစည်းနှုန်းမြင့်တက်လာတာတွေကြောင့်တွင်းကုန်ပမာဏဟာလည်းခံမှန်းထားတာထက်မြင့်တက်လာတယ်လို့အကောက်ခွန်ကိန်းဂရန်တွေမှာဖော်ပြနေပါတယ်။တရုတ်နိုင်ငံအနေနဲ့ကမ္ဘာကေယောဂါကူးစက်ပြန့်နှံ့မှုကိုသူ့ကုန်သွယ်ဖက်နိုင်ငံတွေထက်ဆော့ဆော့ထိန်းချုပ်နိုင်ခဲ့လို့2020ခုနှစ်ရဲ့ပထမလအနည်းငယ်မှာဖြစ်ခဲ့တဲ့ကပ်ဘေးကြောင့်စီးပွားရေးထိခိုက်မှုတွေကိုပြန်ပြီးနလန်တူနိုင်ခဲ့တာပါရှင
်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အလိမ္မာတို့တင်ပြပေးကြတာပါခင်ဗျာ VOA American တန်ကနေအင်္ဂါနေ့ညစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့သတင်းပြပိုးချက်တင်ပြပြီးတော့မှာမို့ပထမဦးဆုံးဒေါန်ဆန်းစုကြည်အမှုကြားနာစစ်ဆေးမှုသတင်းနဲ့စပါမယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုဆွဲချက်တင်တဲ့စစ်ကောင်စီကတရားဆွဲထားတဲ့အမှုတွေရင်ဆိုင်ဖို့သူ့ရဲ့ရှင်းနေတွေပြင်ဆင်လှုပ်ဆောင်နေကြပါတယ်။မန္တလေးတိုင်းတရားရုံးမှာတင်ထားတဲ့အမှုအာဂရီလိုက်စားမှု၄မှုနဲ့ပတ်သက်လို့သူ့ရှင်းနေတွေဘက်ကအသေးစိတ်အသေးချာမသိရသေးပါဘူး။နေပြည်တော်မှာစစ်ဆေးနေတဲ့အမှုတွေကနှမှုကိုတော့နေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဇူလိုင်လ23ရက်နေ့မှာဆက်လက်ကြားနာစစ်ဆေးခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အမှုတွေအကြောင်းနောက်ဆုံးသိထားရသမျှရန်ကုန်ကပေးပို့တဲ့သတင်းကိုတော့မတ်ခင်ဖြူထွေးကပြောပြမှာပါခင်ဗျာ
။ဒေါန်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့အထက်ကအသေးစားမှုတွေအတွက်နေပြည်တော်တည်ထောင်တရားရုံးမှာဒီနေ့ဆက်လက်စစ်ဆေးပါတယ်။သူ့အပေါ်မန္တလေးတိုင်းတရားရုံးမှာစစ်ကောင်စီကအမှုဖွင့်ထားတဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ချိုးဖောက်မှုနဲ့အမှုလင်းမှုကိုရင်ဆိုင်ဖို့ဒေါန်ဆန်းစုကြည်ကသူ့ရှေ့နေတွေကိုဒီနေ့ရုံးချင်းတွေ့တဲ့အချိန်မှာရှေ့နေလိုက်ခွင့်လက်မှတ်ထိုးပေးခဲ့ပါတယ်။အဂရီလိုက်စားမှုနဲ့အမှု၄ခုထပ်တိုးတဲ့ဆိုတာသာလောလောဆယ်သိထားပြီးအမှုတွေနဲ့ပတ်သက်တဲ့အသေးစိတ်အကြောင်းအရာတွေကိုတော့မသိရသေးဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတူဖြစ်တဲ့ဒေါ်ဆန်းမာလာညွန့်ကပြောပါတယ်
။ကိုယ်တိုင်ဆိုင်ရတယ်ဒါပေမဲ့အမားတို့ကရုံးသိရ22ရက်နေမှာလေ။အမားတို့ကတည်ထားဘူးအမှမသိတဲ့အမားတို့ရဲမှုပြောတာအန်တီယာတယောက်တည်းနဲ့မှု။ဟို၃ယောက်တည်းနဲ့မှု၃ယောက်တည်းနဲ့မှုကတော့သူကပြောတာနော်ဒေါက်တာမျိုးအောင်ရဲ့ကိုရဲမင်းဦးရဲ့ဒေါက်တာမျိုးအောင်ရဲ့ဦးမင်းသူရဲ့လို့ပြောတာ။အမားတို့တေးသားကိုမတိသေးတာ။သွားအမှုသွားတင်မှာပဲဒီ
။ရန်ကုန်တိုင်းဝန်ကြီးချုပ်ကလက်ထိုးရဲအနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်သားကိုဒေါန်ဆန်းစုကြည်လက်ခံယူခဲ့တာအပြင်ဒေါန်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့ရန်ကုန်နဲ့နေပြည်တော်တို့မှာမြေနေရာရယူတာအဆောက်အဦတွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကယာရုအာနာကိုအလွဲသုံးစားလုပ်ခဲ့တာကိုအာဂရီလိုက်စားမှုကော်မရှင်ကစစ်ဆေးတွေ့ရှိထားတယ်လို့ဇွန်လတည်းမှာစစ်ကောင်စီကထုတ်ပြန်ခဲ့တာပါ။ ဲ့ဒီအချက်တွေကိုအခြေခံပြီးအခုမှဒီမန္တလေးတိုင်းတရားရုံးမှာစစ်ကောင်စီကအမှုတင်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုအစိုးပိုင်းကတရားစွဲဆိုထားတဲ့အမှုတွေထဲကအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုပ်ဆောင်နေဆိုပြီးရစသက်ကြီးပုံမှန်905ခါခွေနဲ့စွဲဆိုထားတဲ့အမှုနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေတို့ကိုဒီကနေ့ဆက်လက်ကြားနာပါတယ်။တဘာဝဘေးအန္တရာယ်နဲ့စွဲထားတဲ့အမှုအတွက်မျက်မြင်သက်သေတွေခီးထွက်နေတာကြောင့်ဒီတစ်ပတ်မေးမြန်းလျှောက်ထားမှုမလုပ်နိုင်ခဲ့ဘူးလို့ပြောပါတယ်။905ခါခွေအမှုအတွက်ကတော့မျက်မြင်သက်သေတွေကိုအပြည့်အစုံစစ်ဆေးမေးမြန်းပြီးသွားပြီမို့လာမယ့်တစ်ပတ်ထဲမှာစွဲချက်တင်သင့်မသင့်ကိုလျှောက်လဲချက်တင်မယ်လို့ရှင့်နေတော်ဆန်းမာလာညွန့်ကပြောပါတယ
်။905မှုကအမတို့အမစက်တက်ွယ်လေးရောက်ပဲဆိုတော့ဟိုတက်ဘက်ကနေရောက်ဒီတက်ဘက်နေရောက်ပြီးတော့ပြီးသွားဖို့မူတန်းရေးရဲ့နောက်ဥတန်းသူဆိုတော့လာဝကလာတယ်နေရောက်ပြီးအမဘက်ကသူတို့ဘက်ကတက်တယ်လေးကုန်ပြီအမနောက်တဘက်တော်ဆိုရင်အမလျှောက်လဲချက်28ရက်နေ့ဟုတ်တယ်28ဆိုအမလျှောက်လဲချက်ပြရမှာစွဲချက်တင်သင့်မသင့်ပဲစွဲရတာဟုတ်မှာမဟုတ်ဘူးအဲ့ဒါငါကကွေးနဲ့ဆွဲတဲ့လူတွေအကုန်လုံးထိမ့်သိမ့်ထားပြီးဆက်ွယ်လို့လည်းမရတဲ့အချိန်မှာထုတ်တဲ့စာတွေဆွဲတယ်ဆိုတော့သူကဥပဒေနဲ့မညီပဲနဲ့ဆွဲထားတယ်လို့အမားတို့ကပြောတာ။နောက်အဲ့ဒီစာကလည်းဘယ်သူမှလက်မှတ်ထိုးထားတာမဟုတ်သူတို့ပြောသလိုသူတို့တရားရုံးဘက်ကလည်းတရားဥပဒေလက်ခံထားတယ်။ဒါဒီလက်ခံပေးမဲ့လေကိုဝင်မဝင်ဆိုတာပါဖြစ်လာဥမာလေးဒီအမားမှုကငါကကွေးဆိုတက်တရားပြီးွားပြီ။ဟိုဟာအတိ25တက်မှုဆိုရင်တက်တည်3ယောက်လား4ယောက်လားတက်ပြီ။
ပြည်ခဲ့တဲ့ရုံချင်းမှာပုံမှန်905ခါခွေချိုးပေါက်တဲ့ဆိုတဲ့အမှုအတွက်တရားလိုဘက်ကတင်တဲ့တက်တီအချက်လက်တွေဟာလုံထုံးလုံနည်းနဲ့မညီဘူးဆိုပြီးဒေါန်ဆန်းစုကြည်ရှေ့နေတွေကပယ်ချခဲ့ပေမဲ့တရားသူကြီးကလက်မခံခဲ့ပါဘူး။ဒါကြောင့်ဇူလိုင်လ5ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ခရိုင်ကလည်းလက်မခံဘဲပယ်ချတာကြောင့်တိုင်းတရားရုံးတင်ပြဖို့ရှေ့နေတွေဘက်ကပြင်ဆင်နေပါတယ်။အဂတိလိုက်စားမှုဆိုင်ရာအမှုတွေအတွက်ပါဝါတင်တဲ့ဇူလိုင်လ22ရက်မှာပဲ905ခါခွေအမှုနောက်ဆက်သွယ်ရေးဥပဒေနဲ့ဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့အောက်တရားရုံးကဆုံးဖြတ်ချက်ကိုပြင်ဆင်ဖို့တိုင်းတရားရုံးမှာအယူခံတင်မယ်လို့ပြောပါတယ်။ဆက်သွယ်ရေးဥပဒေနဲ့ဆွဲထားတဲ့အမှုအတွက်ကတော့ပြန်လည်မေးခွန်းမေးခွန်းမှာမေးရမယ့်မေးခွန်းတွေကိုမေးခွန်းမရဘဲကန့်သတ်တာကိုမချေနဲ့လို့တိုင်းတရားရုံးကိုတင်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အမှုကိုစစ်ဆေးနေတဲ့တီးတန့်တရက်ခွေအတွင်းတတ်မှတ်စည်းကမ်းချက်တွေနဲ့မညီဘဲလုံခြုံရေးတွေဘက်ကတက်ပုံရပ်ယူတာတရားပြန်ရှိနေတွေရဲ့အမှုနဲ့ပတ်သက်လို့စစ်ဆေးမှုအချင်းရေးမှတ်ထားတဲ့စာအုပ်ဆွေရစတန်းတွေနဲ့အမှုအခြေအနေအသေးစိတ်ကိုလုံခြုံရေးတွေဘက်ကဖွင့်ဖတ်တာဒီလိုလုပ်တဲ့လုပ်ရက်တွေရှိတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းတွေကပြောပါတယ်။ရှင်းတွေဘက်ကတရားသူကြီးကိုတင်ပြကန့်ကွက်တာမျိုးအထိဖြစ်ခဲ့တယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းတွေကပြောပါတယ်။ဒေါ်ဆန်းစုကြည်ဟာအခရီးလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55ချိုးဖောက်မှုနဲ့အမှုပေါင်း၄မှုနိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှ31ခန့်ငယ်ပိုးကုံသွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခွေတို့အပြင်တဘာဝပင်ရနေစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့အမှုက2ခုစုစုပေါင်းအမှု10မှုနဲ့တရားစွဲဆိုခံချရပါတယ်ရှင
်။မခင်ဖြစ်ထွေးတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ကိုဗစ်တတိယလိုင်းနဲ့ဆက်နွယ်နေတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးသွားပါမယ်ခင်ဗျာ။ရန်ကုန်တိုင်းထက်ကတုတ်တန်နေမှာမိတ္တကြိုးဖို့ဆောင်းဆိုင်နေတဲ့အလောင်းတွေအရင်ကတည်းစဉ်းစားတော့ပုံများနေပါလေ။သေဆုံးသွားသူတွေအားလုံးကိုဗစ်ရောဂါကြောင့်လားဆိုတာအတိမပြုနိုင်ပေမဲ့ကိုဗစ်တတိယလိုင်းဖြစ်နေချိန်သေဆုံးသူမိတ္တကြိုးရတဲ့နှုန်းကစိုးရင်စရာမြင့်တက်နေတယ်လို့ကျမရေးနဲ့နာရေးပရာဟိတလုံနေကြသူတွေကပြောပါတယ်။အခုလိုအခြေအနေတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညင်းညာကပြောပြပါမယ်ခင်ဗျာ
။ရန်ကုန်တိုင်းအတွင်းကတုတ်တန်တွေမှာမိတ္တကြိုးပေးနေရတဲ့အရေးအတွက်အခုရက်ပိုင်းမှာထူးထူးခြားခြားများလာနေတာမှာရေဝဲတုတ်တန်တစ်ခုတည်းမှာတင်ဒီကနေ့အစောပိုင်းမီးတကြိုပေးရတဲ့အရေးအတွက်က230ကျော်ရှိတယ်လို့ပရိုက်တာအဖွဲ့တွေကပြောပါတယ်အခုလိုမီးတကြိုတဲ့အလောင်းတွေမှာကိုဗစ်အတီးပြုတ်လူနာတွေပါပေမဲ့လည်းအရေးအတွက်အတိအကျမပြောနိုင်ဘူးလို့ရေဝဲတုတ်တန်စီပင်ဌာနကတာဝန်ခံဦးမြင့်နိုင်ကပြောပါတယ
်မှန်ပါတယ်ခင်ဗျပုံမှန်လည်းတော့များပါတယ်ဒီမှာတော့ကျွန်တော်တို့ကိုဗစ်တွေကတော့ရှုပ်ပါတယ်မှန်ပါတယ်ခင်ဗျဒါပေမဲ့ဟိုအဲ့ရှင်းပြရတော့ကျွန်တော်တို့ရှိမှာမရှိပါဘူးခင်ဗျရုပ်တုံမှာရှိပါတယ်နော
်ရေဝဲတုတ်တန်မှာမီးတကြိုဆက်3လုံးရှိပေမဲ့လည်းမိတကြိုရမယ်အလောင်းတွေများနေတာကြောင့်နေချင်းပြီးတကြိုနိုင်ဖို့ပရာဟိတအဖွဲ့တွေကတနေကုန်တန်းစီပြီးဆောင်ဆိုင်နေရတာပါဒီအခြေအနေကိုရန်ကုန်တိုင်းပရာဟိတကွန်ရက်ကကိုလေးမြက်က VOA ကိုအခုလိုပြောပါတယ
်ပုံမှန်ဆိုကျွန်တော်ကပေါ့ဒီကိုဗစ်တောက်ပြီးမလာတဲ့ဘဝဆိုကျွန်တော်အတင်းရနေပြီးတည်ပြီးရလမ်းကြောင်းအကြောင်း30လောက်ပဲရှိအခုဆို50ကျော်အရည်မနိုင်တော့တဲ့အခြေအနေဖြစ်နေတယ်ဗျအတင်းတော့ကျွန်တော်တင်50ကျော်ဆိုရင်အခုတင်းမောင်းမှန်မယ်ဆိုရင်ဒီဝိတောက်တော်တစ်ခုလည်းကျွန်တော်ခမကြီးလို့900ကျော်မှတင်တယ်အလောင်းဒီဝိတောက်တော်တခြားကြီးစုတို့ထိန်ပင်တို့ပါတီတို့တော်ဝဲကြောင်းတို့
လိုင်းတာယာစီပင်တာယာရေးကော်မတီထိန်ပင်တုတ်တန်ဌာနဘက်ကတော့ဒီရပိုင်းမိသကြိုပေးရတဲ့အရေးအတွက်နဲ့ပတ်သက်လို့ အတိအကျပြောပြပေးလို့မရကြောင်း VOA ကိုတုံ့ပြန်ခဲ့ပါတယ
်။ထပ်မံလို့မရပါဘူးခင်ဗျာဒီကိစ္စတော့နော်။ကျွန်တော်တို့အဆင်ပြေအောင်ဆောင်ရွက်ပြီးနေပါတယ်ခင်ဗျာ။ကျွန်တော်တို့ကတော့တမန်ရပြင်ရလက်မှတ်ရရင်ကျွန်တော်သွင်းညွှန်ပေးပါတယ်ခင်ဗျာ။
ကြည်စုတုတ်တန်စီပင်ဌာနကလည်းလက်တလောအခြေအနေကိုဖြေဆိုဖို့ညှင်းဆိုခဲ့ပါတယ်။မိတ်ဆွေကောင်နာယေးကူညီမှုကဥတည်မောင်ထေးကတော့ကြည်စုတုတ်တန်မှာမနေ့ကလူတရာကျော်မိတကြိုခဲ့ရလို့ပုံမှန်ထက်များနေကြောင်းအခုလိုပြောပါရယ
်မနေ့ကနေထားတော့အားလုံးပေါ့လေတန်းချတွေရောအကုန်လုံးကိုအဲတရာနီးပါးလောက်တိရှိတယ်အော်ဒီပိုင်းတွင်ဖြောင်းလာမှုတွေကြောင့်အောက်ဆီဂျင်ပြတ်တဲ့ပြဿနာတွေနဲ့ပဲရုပ်တရက်ဆုံးသွားကြတဲ့လူတွေရဲ့နေထားတွေပဲများတယ်ကို
အစိုးရနဲ့ပုပ်ပလိကဆေးရုံဆေးကန်းအားလုံးကကိုဗစ်ရောဂါလက္ခဏာနဲ့ရောက်လာတဲ့လူနာတိုင်းကိုလက်မခံတော့တာကြောင့်အခြေအနေကအရင်ကထက်ပိုမိုဆိုးရွားလာကြောင်းရန်ကုန်ကျောင်းပရဟိတရဲ့ဥက္ကဋ္ဌဥဥတ္တမကမိန့်ပါတယ
်အသက်ရှင်ချက်ပြီးတော့အောက်ဆီဂျင်ကျပြောပဲသေဆုံးတဲ့လူအများကြီးဖြစ်နေတယ်တရက်တရက်ကိုဆိုလို့ရှိရင်ဒီထန်းနေပင်နဲ့လိုင်းတာမှာဟိုမှာစီးရင်ပြုစုမယ်ဆိုလို့ရှိရင်ခံမှန်းလို့မရအောင်ဖြစ်နေဒီနာရီတွားတဲ့အသိန်းဖွဲ့တွေကစားတယ်မှာအလောင်းတွေကအခုချိန်ဒီမတကြိုရနေဘူးဆိုရောပုံပုံရဲ့မိဖက်အသိန်းတွေကပြီးတော့ပုံဆက်ပြီးတော့အကြောင်းကြပေးတယ
်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ COVID တက်တရလိုင်းမှာကူးစက်မြန်ဗီဇာပြောင်း Delta COVID မျိုးကွဲကူးစက်နေတယ်လို့ကျမ်းမာရေးတာဝန်ရှိသူတွေကပြောထားပါဗျ။မြန်မာနိုင်ငံမှာလက်တလောတည်ဆုံးကြသူအများစုကကိုဗစ်ကပ်ရောဂါကူးစက်နေသလားဆိုတာစစ်ဆေးနိုင်တဲ့အခြေအနေမရှိခင်မှာပဲတည်ဆုံးနေကြတာဖြစ်ပြီးတော့အများစုကအောက်ဆီဂျင်ပြတ်လက်ပြီးအသက်ရှူချက်တည်ဆုံးကြတာဖြစ်တယ်လို့ကျန်းရစ်သူမိသားစုတွေကပြောပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကကိုဗစ်လူနာတွေအောက်ဆီဂျင်အလုံးအလောက်မရနိုင်ဖြစ်နေရတဲ့အခြေအနေကိုလည်းပြောပြပါအောင်မယ်။ကာယောဂတတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာနေမကောင်းသူတော်တော်များများဟာခန္ဓာကိုယ်ထဲမှာအောက်ဆီဂျင်ပမာဏကျလို့အောက်ဆီဂျင်အလွန်မင်းလိုအပ်နေကြပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံရဲ့လက်ရှိအနေအထားမှာအောက်ဆီဂျင်လုံလုံလောက်လောက်ရှိတယ်လို့ပြောပါတယ်။ကိုဗစ်တိုက်ဖျက်ရေးမြေပြင်မှာလက်တွေ့ဆောင်ရွက်နေကြသူတွေကရောအဲ့ဒီလိုအောက်ဆီဂျင်အလုံလောက်ရှိတယ်ဆိုတဲ့ပြောကြားချက်အပေါ်ဘလို့တုံ့ပြန်ကြပါသလဲ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မတ်ဆုမွန်ကပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံထဲမှာကိုဗစ် -19 အတည်ပြုလူနာနဲ့တန်ရလူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်ပမာဏကျဆင်းလို့အောက်ဆီဂျင်ဘူးတွေအောက်ဆီဂျင်ပေးတဲ့ဆက်တွေကိုခက်ခက်ခဲခဲလိုက်ရှာနေကြရတယ်လို့နေရတော်တော်များများကလူနာရှင်တွေနဲ့ပရဟိတအကူအညီပေးနေသူတွေကပြောနေကြပါတယ်။တချို့ဆိုရင်မနေ့လင်းကလေးကနေညမိုးချုပ်တဲ့အထိအောက်ဆီဂျင်ပြန်ပြီးတော့ဖြည့်နိုင်မဲ့နေရာတွေကိုလိုက်ရှာနေကြရတာပါ။ဒီလိုအခြေအနေမှာတက်မတော်ကောက်ခွဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကတော့လက်ရှိအနေအထားမှာအောက်ဆီဂျင်လုံလုံလောက်လောက်ရှိပါတယ်လို့ပြောကြားထားပါတယ်။တချို့ကစိုးရင်လို့အောက်ဆီဂျင်ကိုကြိုပြီးတော့ဝယ်ယူထားတာမျိုးရှိတယ်လို့တချို့ကလည်းမတမာတဲ့နီးနဲ့လှုပ်ဖို့စ조사နေတာတွေနိုင်ငံရေးအမျက်ထုတ်နေတာတွေရှိတယ်လို့ပြောကြားခဲ့တာကိုစစ်ကောင်စီရဲ့သတင်းတွေမှာဖော်ပြပါရှိပါတယ်။စစ်ကောင်စီအကြီးအကဲဘက်ကအောက်ဆီဂျင်တွေလုံလုံလောက်လောက်ရှိပါတယ်လို့ပြောနေချိန်မှာပဲတေဆုံးသူအရေးအတွက်စိုးရင်ရလာအောင်များပြားနေတဲ့ကလေးမျိုးမှာတော့အရင်ကထက်ကိုအောက်ဆီဂျင်ရနိုင်မှုကပိုပြီးခက်ခဲနေပါတယ်။အရင်တော့ကမုံရမျိုးနဲ့မန္တလေးမျိုးတွေအထိအောက်ဆီဂျင်ဘူးတွေကိုလူမှုကူညီရေးပရဟိတလုပ်ပေးနေသူတွေကသွားယူပေးခဲ့ပေမဲ့အခုဆိုရင်တော့အဲ့ဒီမျိုးတွေမှလည်းရဖို့ခက်ခဲလာနေပါတယ်။ကလေးမျိုးမှာဆိုရင်အောက်ဆီဂျင်ဖြည့်ပေးနိုင်တဲ့နေရာတနေရာမှမရှိတော့ဘူးလို့ပြောပါတယ်။
ကျွန်တော်မန္တလေးမှာလည်းတန်းစီနေရတယ်ဗျ။လူငါပြောလို့လေတယောက်ကိုဘလောက်ပြီးတော့တန်းစီခိုင်းနေရတယ်ဗျ။အရင်အတက်ကိုတော်တော်ကိုကြက်တယ်ဗျ။ကျွန်တော်ဒီမှာတော့အလိုဆောင်ထားတယ်ဆိုတော့မရှိပါဘူးဗျ။အလိုမျှဝင်ပြီးတော့ပြေးနေကြတာပါပဲ။အရင်ကဆိုတလားအိတ်နဲ့ပြန်ထွက်လာနိုင်တယ်။အခုမန္တလေးမှာဟို၃ရက်ရှိပြီဗျ။ကျွန်တော်လွှတ်ထားတဲ့ကားဟာဘူး50ကျော်လေးတောင်မှခုထိနေရသေးတယ်ဗျ။
COVID-19 အတည်ပြုလူနာနဲ့ကူးစက်သူတွေများပြားလာလို့ဒီကနေ့ကစပြီး stay at home တတ်မှတ်လိုက်တဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းအောက်ဆီဂျင်လိုအပ်နေသူတွေအတွက်အခက်အခဲဖြစ်နေကြတယ်လို့ COVID လူနာတွေကိုလိုက်လံကူညီပေးနေသူတူကပြောပြပါဗျာ။တ
ော်တော်များကဆေးဟိုဆေးဆေးပိတ်ခန်းတွေကိုဒီတွားပြီးမှတရားဝင်ပြပြီးမှကူးတဲ့သူတွေလို့ဇာတိုင်းတော့အပြည့်ရှိမနေဘူးပေါ့နော်။အဲဆိုတော့တစ်ခါကနေမှစီစာပြပါလို့ပြောခါကြလို့ရှိရင်စီစာတော့ယူဖို့အတွက်ဆရာဝန်တွေပြေးဖို့တစ်ခါခဲရှိနေကြတာပေါ့နော်အဲ့လိုမျိုးလင်းတစ်ခုဟနေတာမျိုးတော့ဒီအောက်ဆီဂျင်ကတော့ဒီအရေးပေါ်ဖြစ်လာပြီးဆိုလို့ရှိရင်ပြင်ပအနေနဲ့လိုက်ပြီးရှာဝယ်မယ်ဆိုလို့ရှိရင်ကတော့အောက်ဆီဂျင်တွေကတိုင်တိုင်းမှာပြတ်နေတယ်ပေါ့နော
်ဆေးဦးဆေးကနေပရဟိတလူမှုကယ်ဆယ်ရေးအသင်းတွေအများဆုံးရှိနေတဲ့ရန်ကုန်မြို့မှာတော့အောက်ဆီဂျင်ပြတ်လတ်မှုနဲ့ကြုံနေရပါတယ်အခကျင်းဝင်ယူပြီးတော့အောက်ဆီဂျင်ဖြစ်ပေးတဲ့စက်မှုဇုံတွေရဲ့ရှေ့မှာလူတွေဟာအဆုလိုက်ပြုံလိုက်နာယူတွေနဲ့ခြေအောင်တန်းစီဆောင်ဆိုင်နေကြတာကိုလည်းမြင်တွေ့နိုင်ပါတယ် ပရာဟိတကူညီပေးနေတဲ့သူတွေကလည်းနေရာစုံကိုလိုက်ပြီးတော့အောက်ဆီဂျင်ရှိမဲ့နေရာကိုလိုက်ရှာနေကြရပေမဲ့အောက်ဆီဂျင်ကတဘူးနှစ်ဘူးရဖို့တော့ခက်ခဲနေတယ်လို့ပြောပါတယ်။လူနေထူးထပ်ပြီးတော့ဆက်ယုံလုပ်သားအများစုနေထိုင်ရာလှိုင်းသာရာမြို့နယ်မှာလည်းနေမကောင်းဖြစ်နေသူတွေကျန်းမာရေးကုသမှုခံယူဖို့ခက်ခဲနေပါတယ်။ကိုဗစ်ရောဂါလက္ခဏာပြတဲ့လူနာတွေဆေးဥစေကန်းကိုသွားပြီးတော့ပို့ရင်လက်မခံပဲကိုယ့်ရဲ့နေအိမ်တွေမှာပဲနေစေဖို့ပြန်လွှတ်တာတွေကြုံနေရပါတယ်။အခုဆိုရင်အောက်ဆီဂျင်ပြတ်လပ်ပြီးတော့သေဆုံးသူတွေများပြားလာတယ်လို့ကိုဗစ်လူနာတွေကိုကူညီပေးနေတဲ့ဇီဝိတပရာဟိတဥက္ကဋ္ဌအရှင်ကောသလကမိန့်ပါတယ်
။တာဝန်ရှိရာဒီစစ်ကောင်စီတွေကိုဖုန်းလို့ဖုန်းဆက်ပြီးတော့ဗောနော်ဒီလူမျိုးတွေကိုဆောင်ရွက်ပေးဖို့ဝိုင်းဝန်းပြီးတော့ကူညီချဖို့ဖုန်းလို့ပြောဆိုတဲ့အခါမှာသူတို့ကနေပြီးတော့ဒီဆေးရုံအုပ်ကိုပဲလွှဲတာဗောနော်ဆင်းအုပ်ကိုဖုံးပြန်စပြန်တော့ဆင်းအုပ်ကဘာကိုပြောလဲဆိုရှင်ဒီအထက်ကဘာမှညွှန်ကြားတာမရှိတဲ့အတွက်ကြောင့်သူတို့ဒီလိုမျိုးဘာမှလုပ်ပြီးလို့မရဘူးဆင်းအုပ်စီကန်းနေတွားတဲ့ခါမှလည်းဒီအနှံ့ပြောက်တယ်အတက်ရှူချက်တယ်ဆိုလို့ရှင်လူနာကိုအချမခံဘူးပြန်ခေါ်သွားဖို့ပဲနောက်ပြန်လဲဖို့ပဲအဲ့လိုမျိုးဒီဖုံးဖုံးလို့ရဲ့မျက်စိရှိမှာပဲအောက်ဆီဂျင်မရဘဲနဲ့တည်သွားတဲ့ဟာတွေကိုမနှဲတော့ဘူး
အောက်ဆီဂျင်ထုတ်လုပ်မှုနဲ့ပတ်သက်လို့ပုဂ္ဂလိကဆက်ယုံနေမှာတဦးချင်းအောက်ဆီဂျင်ဘူးလာဖြည့်တာကိုမဖြည့်ပေးဘဲနဲ့အဓိကကျန်းမာရေးဝန်ဆောင်မှုလုပ်နေတဲ့ဆေးဥစေကန်းတွေအတွက်သာဖြည့်ပေးဖို့ကန့်သက်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်စစ်ကောင်စီဘက်ကအောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုဆောင်ရွက်နေပါတယ်လို့ပြောနေပေမဲ့လိုအပ်နေတဲ့အောက်ဆီဂျင်ကိုရှာဖွေရင်းနဲ့လူနာတွေအသက်ဆုံးမသွားရတဲ့မိသားစုတွေလည်းအများအပြားရှိလာနေကြပါတယ်ရှင်
မဆုံမပြောပြပေးကြတာပါခင်ဗျာကုဆက်ပြီးတော့ကချင်ပြည်နယ်အတွင်းကကိုဗစ်ကူးစက်မှုအခြေအနေကိုလည်းပြောပြပါအောင်မယ်ကချင်လက်နက်ကိုင်အဖွဲ့ KNO ရဲ့ပညာရေးအခြေခံဒေသဖြစ်တဲ့မန်ဂျာယံမှာကိုဗစ် -19 ကူးစက်မှုဟာကျောင်းသားတွေအကြားမှာအများစုကူးစက်ပြန့်နှံ့နေပါတယ်လောလောဆယ်ပိုးတွေ့သူ200နီးပါးရှိကြောင်း KNO ရဲ့ကိုဗစ် -19 ကာကွယ်တားဆီးနေနေကော်မတီတာဝန်ရှိသူတွေကပြောပါတယ်ကိုဗစ်အတည်ပြုလူနာရာချီရှိနေပေမဲ့ကုသရေးအတွက်ဆေးဝန်ထမ်းလိုအပ်ချက်တွေရှိနေတယ်လို့ပြောပါတယ်ကဲဦးထင်းချိုးရွာနယ်မြေတဲကကိုဗစ်ကရောဂါအခြေအနေအကြောင်းရန်ကုန်လာတဲ့တဲ့ရင်ကိုတော့ကိုသိန်းထိုင်ဦးကပြောပြပါမယ်ခင်ဗျာ
KIO ကချင်းလက်နက်အဖွဲ့ထင်းချိုးနယ်မြေအတွင်းမှာအဓိကနေရာတစ်ခုဖြစ်တဲ့ဌာနချုပ်လာဇာနဲ့ပညာရေးကျောင်းတွေတည်ရှိရာမိုက်ဂျာယံမြို့မှာဒီသတင်းပတ်အတွင်းစစ်ဆေးချက်တွေအရနောက်ဆုံးရရှိတဲ့ကိုဗစ်အတည်ပြုလူနာဆင်း200နီးပါးရှိနေပါတယ်အတည်ပြုလူနာအများစုဟာမိုက်ဂျာယံမြို့ကဖြစ်တဲ့အကြောင်း KIO ကိုဗစ် -19 ကာကွယ်ရေးနဲ့တားဆီးနေနေကော်မတီတွင်မှုပေါ်မူကြီးဟိဝန်က VOE ကိုပြောပါတယ
်။မိုင်းကြရမှာဆိုရင်ဒီဟာအားနဲ့ကုစလေးရောက်6ရက်ကနေ7ရက်နေ့အထိမနေ့စနေ7တော့ဘာမှမရသေးဘူး
။ပြီးခဲ့တဲ့6ရက်နေ့အထိလိုင်ဇာမြို့မှာတော့ COVID-19 တည်ပြုလူနာ20တွေ့ရှိထားတာပါ။ကိုဗစ်ရောဂါပိုးကူးစက်ကြသူတွေဟာလိုင်ဇာမြို့မှာနေထိုင်ကြသူတွေမဟုတ်ဘဲပြင်ပကလာရောက်သူတွေဖြစ်ပြီးမြို့ဝင်စစ်စစ်ချိန်မှာတွေ့ရှိသူတွေဖြစ်ပါတယ်။လူစုလူဝေးများတဲ့ကျောင်းဆေးုံစားတဲ့နေရာတွေမှာပြန်ကြောက်ယူစစ်ဆေးတဲ့လက်ရှိအခြေအနေအရကုသရောဂါထပ်မတွေ့သေးဘူးလို့ဗိုလ်မှူးကြီးဟိန်းဝမ်ကပြောပါတယ်။မိုင်းကြရမှာတီးပြလူနာတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေရတဲ့ခက်ခဲတွေအကြောင်းကိုတော့သူကအခုလိုဆက်ပြောပါတယ
်။ကျောင်းသားတွေကို positive ဖြစ်တဲ့လူတွေကိုကျွန်တော်တို့ကဒီတို့ကိုတီးချာတက်တက်ခွဲလိုက်ပြီးဝင်းကျေတဲ့နေရာမှာတော့သူတို့ပြောင်းထားလိုက်တယ်။ချို့တလေတော့ရိုးရိုးဖြားတာတော့ရှိတယ်ဒါပေမဲ့ဒီမှာလည်းဆက်ပြီးမပြတ်တဲ့နေရာမှာယူကြည့်တော့စစ်ကျေးနေတယ်ဒီလူငယ်ပိုင်းဆိုတော့တော်တော်ဆူဆူရရတော့မရှိဘူးဒီကအာဟာရနဲ့အားသေးတချို့တွေအဲ့ဒါပဲထိမှန်ပေးပြီးတော့ကျူးစုနေတယ
်လက်ရှိအချိန်မှာမိုင်းကြရမှာလူတစ်သောင်းကျော်ကိုဗစ်ရှိမရှိစစ်ဆေးထားပြီးရလာမယ့်အဖြေကိုစောင့်ဆိုင်နေပါတယ်လက်ရှိကရင်ကိုထိချုပ်နေမြေမှာလူမှုရေးလုပ်ငန်းတွေကိုဆောင်ရွက်နေသူတွေကတော့ကိုဗစ် -19 ကူးစက်နေတဲ့အချိန်တွေဟာလူအများအပြားကူးစက်လာရင်ဒါမှမဟုတ်ကူးစက်မှုကရေရှည်ဆက်ရှိနေရင်စနေကစေဝါနဲ့စေဘဆိုင်ရာကရိယာလိုအပ်မှုတွေရှိလာနိုင်တဲ့အကြောင်းပြောဆိုပါတယ်
။ဒီထက်များလာတယ်ဆိုလို့ရှိရင်ဒီအစားအသောက်အခက်အခဲတော့ပထမဦးဆုံးဖြစ်လာနိုင်တယ်။ဘလို့ကတော့ကိုယ်အိမ်မှာကိုယ်စားဖို့တပတ်နှစ်ပတ်စားလို့ရှိပါလိမ့်မယ်။ဒါပေမဲ့အချိန်ဘလို့ရှိမလဲဆိုတဲ့ပုံမူကြည့်ပြီးတော့မှအခက်အခဲရှိနိုင်တယ်။ဒုတိယတစ်ခုကတော့စေဝါတွေအခက်အခဲရှိနိုင်တယ်။ဘာဆိုလို့ရှိရင်အခုကမြန်မာနိုင်ငံပိုင်းကညီကြတော့စီးဝါးတွေကလုံးဝတင်တင်းလာခွင့်မရှိတော့ဘူးစားတော့လည်းတင်တင်းခွင့်မရှိဘူ
းတခြားအခက်အခဲတွေကတော့ငွေကြေးထုတ်ယူရတာအောက်ဆီဂျင်ရရှိဖို့နောက်ကြေးလက်တွေမှာဖြစ်လာခဲ့ရင်တည်ယူဖို့ဆောင်ဖို့လူနာတွေရင်ခက်ခဲစတာတွေရှိလာနိုင်တဲ့အကြောင်းထောက်ပြပါရစေလိုင်ဇာမှာတီးပြီးလူနာတွေစတင်တွေ့ရှိခဲ့ပြီးတဲ့နောက်ဒီလ9ရက်နေ့ကစလို့ မြို့ဝင်ထွက်တီကိုပိတ်ပင်လိုက်တယ်လို့မိုင်းချာရမြို့နယ်မှာလဲဒီလ10ရက်နေ့ကစတင်ပြီးဒွါလာဒီကန့်သက်ထားပါတယ်လူအများစုဝေးနိုင်တဲ့ကျောင်းတွေဖျားကျောင်းတွေကိုဒီလ10ရက်နေ့ကနေ17ရက်နေ့အထိပိတ်ထားဖို့ကိုလည်းကြေညာချက်ထုတ်ပြန်ထားပါတယ်ကျမအေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရကချင်ပြည်နယ်အတွင်းကမြို့နယ်ဆယ်မြို့နယ်မှာကိုဗစ်-19ဒီပီလူနာတွေရှိနေပါတယ်နေကြီးသားနဲ့ဗမာမြ
ပါခင်ဗျာအခုဆက်ပြီးတော့စကိုင်းတိုင်းကဏီမြို့နယ်ဘက်ကသတင်းကိုလည်းပြောပြပါမယ်စကိုင်းတိုင်းကဏီမြို့ရင်းရွာအနီးကတောထဲမှာဖမ်းဆီးနှိပ်စက်ပြီးအစုလိုက်အပြုံလိုက်တပ်ဖြတ်ခံထားရတဲ့အမျိုးသားအလောင်းတွေတွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်တောထဲမှာတင်းချောင်းနေခြင်းစစ်တပ်ကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုတပ်ဖြတ်ခံရတာဖြစ်တယ်လို့လွတ်မြောက်လာသူတွေကပြောပါတယ်ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညိုဦးကပြောပြပါမယ်ခင်ဗျာ
စကိုင်းတိုင်းကဏီမြို့ချင်းနှင်းမြစ်ဘေးကရင်းရွာအနီးတောထဲမှာဇူလိုင်လ17ရက်နေ့12ရက်တို့မှာ6တီလက်တွေမှာကျိုးတုပ်လျက်နဲ့အစုလိုက်ပြုံလိုက်တည်ဆုံနေတဲ့အမျိုးသားအလောင်း15လောင်းတွေ့ရှိခဲ့တာဖြစ်ပါတယ်ဒေသခံတွေအပြောအရတော့ဇူလိုင်လ10ရက်နေ့မှာစစ်ကောက်စီတပ်တွေဟာရင်းရွာဘက်ကိုဦးတည်လာတဲ့အတွက်ဒေသခံအချို့ဟာရင်းရွာနဲ့6မိုင်ဝေးတဲ့ခင်းနှန်းရှီတောင်ကုန်းဘုံကိုထွက်ပြေးခဲ့ကြပါတယ်ဇူလိုင်9ရက်နေ့နေ့လယ်ပိုင်းမှာတော့ပုံနေတဲ့နေရာတွေကိုလုံခြုံရေးတပ်ဖွဲ့တွေလာရောက်ပြီးတော့ဒေသခံအများအပြားကိုဖမ်းဆီးခဲ့တာလို့ကိုယ်တိုင်ဖမ်းခံရသူက VOE ကိုပြောပါတယ်ဖမ်းဆီးခံရတဲ့အထက်မှာအမျိုးသားအမျိုးသမီးနှစ်ဖွဲ့ခွဲပြီးတဲ့နောက်အမျိုးသမီးတွေကို9မိနစ်အတွင်းလွတ်အောင်ပြေးမပြေးပါကပြစ်တက်မယ်ဆိုပြီးတော့ချင်းချောက်ပြန်လွတ်ပြေးခဲ့တယ်လို့အမျိုးသားတွေကိုဆက်ပြီးတော့ဖမ်းဆီးထားခဲ့တယ်လို့လွတ်မြောက်သားသူတွေကပြောပါတယ်တပ်တွေပြန်သွားပြီးတဲ့နောက်ဖမ်းဆီးခံထားသူတွေကိုဒေသခံတွေကတွားရောက်ရှာဖွေရမှာတစ်ဆုံနေတဲ့အလောင်းတွေကိုတွေ့ရှိရတာဖြစ်တယ်လို့ဒီဖြစ်ပျက်ကိုကိုယ်တိုင်ကြုံတွေ့ပြီးတော့ပြန်လည်လွတ်မြောက်လာတဲ့အမျိုးသမီးတူက VOE ကိုပြောပါတယ
်ဒီမှာတော့ uniform တွေပဲမြင်ရတာစံနာတော့မသိဘူးပြနိုင်ဘူးရှင်သူတို့လည်းနဲ့တင်တဲ့ uniform တွေနဲ့ဒါပဲမြင်ရတာအရှင်။ကျမတို့ကမိသွားအောင်ဆိုကျမတို့ကထိုက်နေတဲ့နေသားအရှင်။သူတို့တွေကသက်နဲ့တဖောင်းဖောင်းနဲ့မပြေးနဲ့မပြေးနဲ့ဝက်နေဝက်နေဆိုပြီးတော့မှတွေ့တဲ့သူကိုတူတူနာပြီးချင်းတွေ့ရသူကိုမောက်ခိုင်းတာကျမတို့ကထိုက်ခင်းမှာဒါနဲ့ကျမတို့ကမြင်တာမတက်မနေရခေါ်တာအရှင်။အဲ့ဆိုကျမတို့ကအဲ့သူတို့ဖမ်းနေရဲ့ကုန်းမောင်ပြန်တက်ရအရှင်။ပြန်တက်ပြီးတော့မိန်းကလေးတွေကိုတော့အဲ့ကျမတို့ကဘာလုပ်ထားလဲမုခတဲလေးအောက်ကိုတော့ထားတယ်။ယောက်ျားလေးတွေကကျတော့တခြားတနေရထားပြီးတော့မှမောက်ခိုင်းထားအရှင်။ပြန်ကလေးတွေကြာကျမတို့ပြန်ခဲ့ရတာဆိုတော့မြင်လာတော့မမြင်ခဲ့ရတော့ဘူးရှင်ကျမတို့ပြန်လွတ်လိုက်တာမိန်းကလေးတွေနဲ့ပွားတော့တွေနဲ့ကိုယ်ဝန်ဆောင်နေတဲ့မှုဆိုပြီးတော့မိန်းကလေးအုပ်စုကတော့အကုန်ပြန်လွတ်လိုက်တယ်နောက်နေ့လေးရမြောက်တဲ့နေ့ကျမအဲ့ကုန်းပေါ်မသွားရဲသွားရဲနဲ့တွားရတော့မှအလောင်းကြီးတွေ့ရတယ်ရှင
်သူ့ရဲ့အိမ်သားတယောက်လဲတက်ခံသူတွေထဲမှာပါပါတယ်ဖန်စီတက်ဖြတ်ခံသူအမျိုးသားအများစုဟာရင်းရွာသား12ယောက်ဖြစ်ပြီးတော့ရင်းရွာအုပ်စုတွေကကုန်းသာရွာသားတယောက်ဘလူးဇဝရွာသားတယောက်ပြင်ရင်းရွာကိုရောက်နေတဲ့ရေဦးမျိုးသားတယောက်တို့လည်းပါပါတယ်တပ်ဖြတ်ခံသူတွေဟာလက်ပြန်ကျိုးတုပ်ပြီးတော့ခြေထောက်တွေကိုလည်းကျိုးတုပ်ထားသလိုနှိပ်စက်ခံထားတဲ့ဒဏ်ရီကိုလည်းတွေ့ရတယ်လို့ရုပ်လောင်းတွေကိုမြင်မြင်တွေ့ရသူတူကအခုလိုပြောပါတယ
်အပြင်းနဲ့ညနေကျွန်တော်တို့9နိုင်ကတော့သွားရှာတော့9လောင်းတစ်ခါတည်းနောက်အချိန်မရှိလို့နောက်ထပ်9မိနစ်မှတစ်ခါသွားရှာတော့အဲ့နာပဲ6လောင်းထပ်တည်းအဲ့နေရာတနေရာလည်းအလုံးဖြစ်တဲ့ရောက်တယ်တယောက်ကိုကျွန်တော်မိသိကျိုးပြန်လာတော့ရာခင်းခြင်းကိုပို့ဆောင်တယ်လိုက်ရှာတယ်တလောင်းအဲ့ဒါကကျွန်တော်တို့ဒီရေဦးနယ်ကကျွန်တော်နားရာကြီးရတော့ရှိနေတာပဲတိတ်တယ်ကွာတောင်းမှုကတင်ရောက်ကြအလုံးမ15ရက်ခန်းတော့နောက်ပြန်ကြည့်တုတ်တုတ်တယ်လေအခုဂိုင်းတော့
တစ်ဆုံးသူတွေတဲမှာအသက်20ကနေပြီးတော့အသက်60အထိအမျိုးသားတွေပါကြပါတယ်အခုလို့ဖန်းစီတက်ဖြတ်တယ်လို့ရွှေငွေအဝတ်ထယ်ရီနဲ့ဖိုးတံပစ္စည်းတွေကိုယူဆောင်သွားတယ်လို့လည်းပြောကြပါတယ်ဒါနဲ့ပတ်သက်လို့ VOA ကတော့တိကျတည်ပြုလို့တော့မရသေးပါဘူးအခုလိုရင်းရွာနီးမှာအစုလိုက်ပြုံလိုက်တက်ဖြတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုပဲမီဒီယာတွေကမင်းမြန်နာကိုလည်းပြန်လည်ဖြေကြားတာမလုပ်သေးပါဘူးပြီးခဲ့တဲ့ဂျွန်လ19ရက်နေ့ကရင်းရွာနီးကကင်းရွာမှာစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့ကြီးရွာသားအချို့ကိုဖမ်းဆီးနှိပ်စက်တာတွေရှိခဲ့ပါတယ်ကင်းရွာနီးမှာစစ်ကောင်စီရဲ့ရန်တင်ဆောင်လာတဲ့တင်မောတိုက်ခိုက်ခံရတာတွေလည်းရှိခဲ့ပြီးတော့ PDF တပ်ဖွဲ့တွေနဲ့မကြာခဏဆိုလိုတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ချင်းတင်းမြစ်ဘေးကကြီးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဝင်ရောက်ရှာဖွေလေးရှိတယ်လို့ဒေသခံတွေကပြောပါတယ်တစ်ဆက်တည်းမှာပဲဒီကနေ့ဇူလိုင်လ17ရက်နေ့မနက်ပိုင်းကမန္တလေးတိုင်းမြင်းကြိုင်မြို့ပေါ်မှာလုံခြုံရေးဆောင်နေတဲ့စစ်ကောင်စီကားတန်းမိုင်းခွဲတက်ခတ်ခံပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်ချူတန်းရရတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဘက်ကပြစ်ခတ်တာကြောင့်အမျိုးသမီးတဦးဘိုက်ကိုကြီးစံထိမှန်ပြီးတော့တန်းရခဲ့ပြီးတော့စွန့်ရင်ရတဲ့အနေထားမှာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုသားညုံတင်ပြပေးခဲ့တာပါခင်ဗျာ။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ View မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်။ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေတင်ပြပေးတော့မှာမို့ပထမဦးဆုံးတော့ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့စပါမယ
်။ America
ံပြည်တော်စုအတွင်းကိုဗစ်ကာကွယ်ဆေးသိမ်းမထိုးကြတဲ့ဒေသတွေမှာယောဂကူးစက်မှုနှုန်းများနေတာကိုတွေ့ရပြီးကိုဗစ်နဲ့ဆက်စပ်တဲ့ယောဂလက္ခဏာတွေကြောင့်ဆေးရုံတက်ရသူ40ရာခိုင်နှုန်းကျော်မှာအသက်18နှစ်နဲ့49နှစ်ကြားအသက်အရွယ်တွေဖြစ်တယ်လို့ CDC ကူးစက်ယောဂထိန်းချုပ်ရေးနဲ့တာစီယေးစင်တာရဲ့စာရင်းကိန်းနှန်းတွေအရသိရပါတယ်။ဒါကြောင့်ကိုဗစ်ကာကွယ်ဆေးထိုးအောင်ပိုးပြီးတော့တိုက်တွန်းကြဖို့အချိန်ရောက်ပါပြီလို့ဆိုပါတယ်။ American သမ္မတ Joe Biden က
We need to go to community by community, neighborhood by neighborhood.
ဒီမှာတိုင်းဝန်ကြီးတဲ့အဆင်ဖြစ်နိုင်ရင်အိမ်ပေါင်းစီတကားလိုက်ခောက်ပြီးတော့ virus ဘေးအန္တရာယ်ကနေကာကွယ်ဖို့ဆေးမထိုးရသေးသူတွေဆေးထိုးဖို့တိုက်တွန်းဖို့လိုပါတယ်လို့ပြောသွားတာပါ။တချို့ Republican လွှတ်တော်အမတ်တွေကတော့အိမ်တိုင်းလိုက်တကားခောက်ပြီးကာကွယ်ဆေးထိုးဖို့ Federal အစိုးရကလှုံ့ဆော်လာမှနဲ့ပတ်သက်ပြီးတော့စိုးရိမ်ကြပါတယ်။ကိုဗစ်ကရောဂါတကယ်မရှိဘူးဆိုတဲ့အမြင်တချို့ Republican တွေကြားမှာရှိနေပြီးကာကွယ်ဆေးထိုးဖို့လည်းသူတို့ကငြင်းဆန်နေတာပါ။ Democrat Biden အစိုးရကတော့Federal agent တွေလွှတ်ပြီးတော့ဆေးထိုးဖို့အတင်းအကျပ်ဖိအားပေးတာမျိုးလုပ်မယ်လို့ဆိုလိုတာမဟုတ်ပဲကာကွယ်ဆေးပို့ထိုးလာအောင်ဆောင်ရွက်ဖို့ပြည်နယ်တွေကအကူအညီပို့ပေးသွားမှာဖြစ်တယ်လို့ပြောပါရယ် Democrat နဲ့ Republican တွေကြားသဘောထားကွဲလွဲမှုကနေကာကွယ်ဆေးထိုးလာဖို့ကြိုးပမ်းရမှာလဲအတားအဆီးတွေချုပ်နေရတာပါ ABC ရုပ်မြင်သံကြားနဲ့ Washington Post သတင်းစာရဲ့လက်တလောလူလူစစ်တမ်းတွေအရ Republican 50ရာခိုင်နှုန်းအောက်ကသာကာကွယ်ဆေးထိုးပြီးသားဒါမှမဟုတ်ထိုးမှဖြစ်ပြီးတော့ Democrat 63ရာခိုင်နှုန်းကတော့ကာကွယ်ဆေးထိုးပြီးသွားပါပြီကာကွယ်ဆေးမထိုးတဲ့သူတွေထိုးလာအောင်ဆိုရင်သူတို့ယုံကြည်စိတ်ချရသူတွေကနေတဆင့်ချင်းကက်တဲ့ကြောင်းလဲအကြံပေးကြပါတယ်ကတ်ယောဂါဆန်ရအင်ပီရိုရဲ့အစိမ့်မြင့်အကြံပေးဒေါက်တာ Anthony Fauci က
We've got to get away from the divisiveness.
ဒီကယောဂါကာလအစောပိုင်းကတည်းကရှိခဲ့တဲ့သဘောထားအမြင်မတူညီခဲ့တာတွေကိုဘေးဖယ်ရှင်းလင်းပြရပါမယ်လို့သူကပြောသွားတာပါ။ Republican တွေကိုထောက်ခံသူတွေနေတဲ့ Arkansas ပြည်နယ်မှာ COVID ကြောင့်ဆေးရုံတက်သူအရေအတွက်များလာပြီးပြည်နယ်မှာနေထိုင်သူ32ရာခိုင်နှုန်းကသာကာကွယ်ဆေးထိုးထားတယ်လို့ Johns Hopkins COVID ဆောင်ကြည့်ရေးစင်တာကပြောပါတယ်။ကိုဗစ်ကာကွယ်ဆေးထိုးတာဟာ Republican တွေရဲ့ Conservative ယုံကြည်မှုနဲ့လည်းတိုက်ရိုက်ဆက်ဆက်နေတာပါ။ Arkansas ပြည်နယ်အုပ်ချုပ်ရေးမှူးအစာ Hutchinson က
And we just have to answer it just like we have all through history that
အမှန်တရားကြုံရတယ်လို့မယုံကြည်မှုတွေတန်တရားတွေကိုအမှန်တရားနဲ့ခြေဖြတ်နိုင်ပါလိမ့်မယ်လို့ပဲပြောရပါမယ်။ဒါဟာလူမှုအတိုင်းအတာတစ်ခုလုံးပြည်နယ်နဲ့နိုင်ငံတစ်ခုလုံးအတွက်ဘလောက်အရေးကြီးကြောင်းပြောပြပြီးတော့ခေါင်းပေါ်မှာနဲ့လက်မခံမဲ့ညှဉ်းဆန်နေတာတွေကိုကြော်လွှားနိုင်ပါပါလို့သူကပြောသွားတာပါ American CDC ကတော့လာမယ့်ဆောင်းရာသီမှာကျောင်းတွေပြန်ဖွင့်မယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးထိုးထားသူတွေနှာခေါင်းစည်းတက်ခိုင်းမယ်ဆိုရင်တော့ဒါဟာနောက်ထပ်အငင်းပွားစရာကိစ္စရဲ့ဖြစ်လာနိုင်ပါတယ်။ Arkansas နဲ့ Texas က Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကကျောင်းသူကျောင်းသားတွေနှာခေါင်းစည်းတက်စရာမလိုဘူးလို့ပြောထားပေမဲ့ California လို Democrat ပြည်နယ်ကတော့အငြင်းတန်းခတ်ခေါ်ဝနေဖို့ဆိုတာမဖြစ်နိုင်တာကြောင့်နှာခေါင်းစည်းတက်ဖို့လိုမယ်ဆိုပြီးပြောထားပါတယ်ခင်ဗျာ
။ကောင်းတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့အင်္ဂါညစကဝိုင်းအစီအစဉ်ကိုတင်ပြပေးပါအောင်မယ်စကိုင်းတိုင်းကလေးမြို့တမြို့လုံးကိုသာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိဓာတ်ခွဲစစ်ဆေးလိုက်မယ်ဆိုရင်မြို့လူဦးရေ80ရာခိုင်နှုန်းလောက်အထိများပိုကူးစက်နေမလားမသိဘူးလို့ကလေးမြို့မှာအကူအညီပေးနေတဲ့ပရဟိတလုပ်သားတအူက VOA ကိုပြောပါတယ်ကလေးမြို့ရဲ့လက်ရှိအခြေအနေဟာကိုဗစ်ကူးစက်မှုကာကွယ်ရေးလုပ်ငန်းတွေလုပ်ရမယ့်အခြေအနေကိုကျော်လွန်ခဲ့ပြီဖြစ်ပြီးကုသရေးပိုင်းကိုအားဆက်ရမှာဖြစ်ပြီးတော့အဓိကကျတဲ့အောက်ဆီဂျင်အလုံးလောက်ရဖို့ကအရေးအကြီးဆုံးဖြစ်တယ်လို့လည်းကလေးမျိုးအခြေဆိုင်မြစ်တာထုတ်ခေါင်အတင်းကအတွင်ရင်မူကိုရာဇာအောင်ကပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ရာဇာအောင် VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကိုရာဇာအောင်တို့အခုကလေးမျိုးမှာကျွန်တော်တို့သိထားသလောက်ပေါ့နော်ဒီကိုဗစ်ကူးစက်တဲ့အခြေအနေနောက်သေးဆုံးနှုန်းကအတော်လေးကိုစိုးနေတယ်လို့ကျွန်တော်တို့သိထားပါတယ်ဆိုတော့အခုကိုရာဇာအောင်နဲ့ကျွန်တော်နဲ့ပြောကြတာတနင်္လာနေ့ညဒီတနင်္လာနေ့ညအခြေအနေမှာကလေးမျိုးရဲ့ကိုဗစ်ကူးစက်မှုအခြေအနေကစိုးနေတုန်းပါပဲလားရောပါတက်တာလာပါပြီလားကိုရာဇာအောင
်ဟုတ်ကဲ့ကျွန်တော်ကလေးမျိုးရဲ့အခြေအနေကနေ့ချင်းပြီးတော့ရောပါတာမရှိပါဘူးခင်ဗျပုံပုံပြီးတော့စိုးနေတဲ့အချိန်မှာရှိတယ်ဘာလို့ရှိရလဲဆိုတော့သူကကျွန်တော်သတင်းထုတ်ပြန်တဲ့နေရာမှာဟိုပြည်သူကထုတ်ပြန်တာရှိတယ်ပြည်သူရဲ့ထုတ်ပြန်မှုကတော့ပြည်သူတွေဒီတချို့တချို့နေရာကိုဘယ်စင်တာကမှထောက်ကူတာမရှိဘူးပေါ့နော်ဖေးုံကြီး CDM လုပ်တဲ့အားလုံးကဟိုဒီမှာလူနာမရှိဘူးကျမကြီးခေါင်းဆောင်မှုကြည့်ပါမယ်ပြင်းနေတဲ့ဒီကြောင့်ကျွန်တော်ကကိုယ့်ရဲ့နှက်ကိုကုစားတာရှိတယ်ကိုယ့်ရဲ့နှက်ကိုအောက်ဆီဂျင်တွေကိုလူကြတာရှိတယ်ဒရိုက်တာဖွဲ့တွေကအကူအညီတောင်းတာမျိုးရှိပြီးတော့ကိုယ့်ရဲ့နှက်ကိုပဲဟိုစိတ်ကူးကြတာရှိတယ်ပေါ့အဲ့ဒါကြောင့်တော့တို့အခုနိုင်ငံတော်အခုဒီလက်ရှိစက်ကောင်စီဘက်ကထုတ်ပြန်တာကတော့တို့ကဒီတို့ဒီစင်တာတွေမှာလာကူးတဲ့တည်ဆုံးဆင်းရဲနဲ့ကူးစက်မှုပဲတို့ကထုတ်ပြန်နိုင်တာပေါ့နော်ဒါပေမဲ့ကျွန်တော်ကတစ်မျိုးလုံးခြုံကြည့်မယ်ဆိုလို့ရှိရင်ဒရိုက်တာဓမ္မတယောက်အတင်းဖွဲ့ရလူတယောက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ တတော်မျိုးမှာကကုဆတ်မှုတော့နဲ့တည်ဆုံမှုတော့ကရော့ကျသွားတာမရှိပါဘူးခင်ဗျာသုံးနေတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုရဆောင်တိထားသလောက်ဆိုရင်အခုကိုရဆောင်နဲ့ကျွန်တော်နဲ့ပြောနေကြတဲ့အချိန်မှာလာကူးဆက်သူအစီအတွက်ဘယ်လောက်တည်ဆုံးသူအစီအတွက်ဘယ်လောက်လို့များကိုရဆောင်ပြောနိုင်ပါသလဲ
ကူးဆက်သူရေအတွက်ကတော့ကျွန်တော်တို့ကလေဟိုစနေဆောင်တော့ကျွန်တော်ထင်တယ်ကြာတစ်မျိုးလုံးရဲ့တမ်းများစက်ခရာခိုင်ပေါ့များပိုးတွေ့လာမသိဘူးခင်ဗျာဒါပေမဲ့မစက်ကြရလူလည်းရှိတယ်ကိုယ့်အနေကိုအိမ်မှာပဲသိကူးရလူလည်းရှိတယ်ကြာအဲ့တော့လက်ရှိမှာကျွန်တော်တို့မျိုးရဲ့ကုသမှုတော့မှာကျွန်တော်ကမထုတ်ပြန်နိုင်ကြဘူးဗျ။ပလိုက်တာတင်ဖွဲ့တစ်ခုနဲ့တစ်ခုချိန်ဆက်ပြီးတော့မှာဒါတွေကိုထုတ်ပြန်နိုင်ခြင်းမရှိဘူး။ဒါပေမဲ့ကျွန်တော်တို့ပြန်များကျွန်တော်တို့လောက်ကန်နေတဲ့အတွေ့အကြုံကပြောရမယ်လို့ရှိရင်ကုသမှုတော့ကတော့ဟိုတောင်းကနန်းအထက်မှာရှိတယ်ဗျ။အဲတည်ဆုံးမှုတော့ကတော့ကျွန်တော်တို့တစ်ထောင်နန်းကတ်သွားပြီခင်ဗျ။ဒီတလမတိုင်ခင်တွင်းမှာပေါ့
။ဟုတ်ကဲ့။ဆိုတော့ဘာဖြစ်လို့ဒီလောက်မြင်မြင်တော့များများကူးဆက်တာတည်ဆုံတာဖြစ်ရတယ်လို့ပြောရအောင်နားလဲပါတယ
်ဟုတ်ကဲ့ကျွန်တော်နားလဲတယ်လို့ပြောရမယ်ဆိုရင်တော့ကျွန်တော်ဒီ first wave ရှိတယ် second wave ရှိတယ်ဘောနော်ကိုဗစ်မှာ2020ခုနှစ်မှာဒါပထမ line ဒုတိယ line ချစ်ခဲ့တယ်ချစ်ခဲ့တဲ့အချိန်မှာကျွန်တော်တို့ clean room မှာလည်းမကကျွန်တော်တို့တိုင်းနိုင်ငံလုံးမှာ volunteer တွေအင်အားနဲ့တမ်းမရင်ဝန်တန်းတွေရဲ့အင်အားနဲ့ဟိုရက်သွေးဖွဲ့စည်းတွေ project အဖွဲ့စည်းတွေရဲ့အင်အားဖက်ဖက်ကနေပြီးတော့မှလေဒါကိုကျွန်တော်တို့ထိန်းချုပ်ခဲ့ကြတယ်ကုသရေးမလုပ်နိုင်နေမှာနော်ဒါတော့ဒါကိုကိုဗစ်ဆိုတော့ဆေးတော့မပေါ်သေးဘူးပေါ့ဗျာအဲ့မဲ့ကျွန်တော်တို့ကဒါကိုချိုးတင်ကာကွယ်တဲ့နည်းလမ်းတွေကျွန်တော်အဆင့်ဆင့်ပိတ်ဆို့ခဲ့ကြတယ်၊ကူညီခဲ့ကြတယ်၊ဝိုင်းဝန်းပြီးတော့လုပ်ခဲ့ကြတဲ့အတွက်ပြည်ပြခဲ့တယ်၊ပြတ်မှတ်မှုလုံးကလည်းနိုင်ခဲ့လို့ကျွန်တော်ထင်ပါတယ်ခင်ဗျ။အဲ့မဲ့အခုချိန်မှာတော့ကျွန်တော်တို့ကဟိုကျန်းမာရေးဝန်ထမ်းတွေအဓိကတော့ကျွန်တော်ပြောချင်တာကဗျာ first wave နဲ့ second wave မှာကျွန်တော်တို့မြို့မှာဆက်ပြီးကျွန်တော်နိုင်ငံမှာကျွန်တော်မြို့မှာပေါ့နော်။ဒီကိုဗစ်ကူးစက်မှုတော့ရောက်ကြတာဆင်းတော့ဟိုမဖြစ်ခဲ့တာတွေကအဓိကအခင်အားကတော့ကျန်းမာရေးဝန်ထမ်းတွေအင်အားလုံးကျွန်တော်တို့ယူဆပါတယ်ခင်ဗျ။ဝလန်ဒီယာတွေထက်ကျမ်းမာရင်ဝန်တန်းနေရဲ့အင်အားလို့ကျွန်တော်ပို့ပြီးတော့မှဒီအင်အားတွေကိုဒီအင်အားတွေကြောင့်ကျွန်တော်ထိန်းချုပ်နိုင်ခဲ့တယ်ကျွန်တော်ယူဆပါတယ်ဗျအခုချိန်မှာတော့အဓိကကတော့ဝလန်ဒီယာတွေဘယ်လောက်ပဲလုပ်လို့ကျွန်တော်ခွန်အားတွေဘယ်လောက်ပဲပေးဆက်ပေးဆက်ကျွန်တော်ပညာတတ်တဲ့ကျမ်းမာရင်ဝန်တန်းတွေရဲ့ PM လုပ်တဲ့ပုံမှာပေါ့နော်ဒါဒီစစ်ကောင်စီရဲ့အောက်မှာကျမ်းမာရင်ဝန်တန်းတွေရဲ့တောင်းအားဖြည့်မှုတော့မဲသွားတဲ့ခါတွေမှာဒါကိုကျွန်တော်နိုင်ငံကိုပို့ပြီးတော့ကျွန်တော်မျိုးပို့ထည့်သွားတယ်
ဆိုကူရာဇာအောင်ရဲ့အယူဆရကလက်ရှိမှာလာဆရာနာသိန်းနာကိုစန့်ကျင်ပြီးတော့ကျမကြီးလှူတာကျမကြီးဝန်ထမ်းတွေကလာ CDM လှူရှာမှုမှာပါဝင်နေကြတဲ့အတွက်ကျမကြီးဝန်ထမ်းအင်အားလျှော့နေတာကြောင့်မို့လို့လက်ရှိကိုဗစ်တတိယလှိုင်းကိုရင်ဆိုင်ဖို့အတွက်ရမှာအားနေသွားတယ်လို့အဲ့ဒီလိုပြောချင်တာပေါ့နော်
ဟုတ်ကဲ့အဲ့လိုပြောရမှာဒါပေမဲ့အဲ့လိုပြောတယ်ဆိုတာကလည်းကျမကြီးဝန်ထမ်းတွေကိုကျွန်တော်တို့အပြစ်ခံတော့အပြစ်တင်တာတော့မဟုတ်ပါဘူးကျမကြီးဝန်ထမ်းတွေအခုဗိုလ်လံတရားတွေအားလုံးကစီစီအောင်လုပ်ကြတယ်ဆိုတော့ဘာကြောင့်လုပ်ကြလဲဆိုလို့ရှိရင်ဒီအာဏာရှင်စစ်ကောင်စီကဟိုလိုမရှိလို့သူတို့ရဲ့အုပ်ချုပ်မှုရမ်းမရမှမလဲပတ်ရှင်လုပ်ကြရလဲပါတယ်ပေါ့လေအဲ့ခါကျတော့ကျွန်တော်တို့အဓိကတော့ဒီစစ်ကောင်စီရဲ့အုပ်ချုပ်မှုအောက်မှာမလဲပတ်ရှင်နဲ့လူတန်းစားများပြားတဲ့အတွက်ဝန်ထမ်းများပြားတဲ့အတွက်ဒီလိုခက်ခဲတွေနေဆိုင်ရတယ်လို့ကျွန်တော်တို့ရေဟူရအားဖြင့်သတ်မှတ်ရှင်ပါတယ်ခင်ဗ
ျဟုတ်ကဲ့လက်ရှိဟလာကလေးမာဒီလောက်ကူးဆက်တည်ဆုံးမှုနုံမြင့်နေတဲ့အချိန်မှာမြို့ကန်လူထုကြားမှာဒါနဲ့ပတ်သက်ပြီးတော့သူတို့ရင်ဆိုင်နေရတဲ့ကိုဗစ်နဲ့ပတ်သက်ပြီးတော့ဘယ်လိုအတွေ့အမြင်ခံစားချက်သဘောထားမျိုးများရှိကြသလဲဗျာ
အာဟုတ်ကဲ့အခုချိန်မှာတော့လေအားလုံးကဘယ်လိုပြောရမလဲဟိုအထက်လိုအပ်နေတာကအောက်ဆီဂျင်ကိုလိုအပ်နေတယ်ဗျာအခုချိန်မှာလူတိုင်းလူလိုကအိမ်တိုင်းလူလိုမှာဖြားတဲ့လူနာကအိမ်တိုင်းလူလိုမှာရှိတယ်ဗျာတိမ်ကိုတယောက်ရှိမှနှစ်ယောက်ရှိမှတိမ်လုံးကလည်းလက်ရှိတယ်ဗျာအဲ့မဲ့အခုချိန်မှာကဘလို့ခံယူလဲဆိုတော့လေငါတို့ဒီမှာဖြားနေတဲ့လူရှိတယ်ဒါပေမဲ့ငါတို့အောက်ဆီဂျင်မကျတော့ဘူးပဲငါတို့ကတော်တော်လေးကိုဝမ်းတာကြံကောင်းတယ်လို့ကိုယ့်အနေကိုဖြည့်သိမ့်နေကြရတဲ့အချိန်မှာရှိပါတယ်ခင်ဗျအဲ့တော့အောက်ဆီဂျင်ကျနေတဲ့လူတန်းစားလူဦးရေအင်တောင်စုတွေကလည်းအများကြီးရှိပါတယ်ဗျအဲ့ခါကျတော့ကျွန်တော်တို့မြို့မှာအထူးကြလိုအပ်နေတာအောက်ဆီဂျင်လိုအပ်နေပါတယ်အဲ့ခါကျတော့အခုအောက်ဆီဂျင်လိုအပ်မှုချိန်နေကြလဲကျန်းမာရေးဝန်ထမ်းတွေများရင်လည်းအောက်ဆီဂျင်ကတော့ပေးနိုင်ပါဘူးဗိုလန်တီယာတွေဘလောက်အင်အားပဲရှိရှိကျန်းမာရေးဝန်ထမ်းတွေကုသရေးပိုင်းဘလောက်ပဲအင်အားရှိနေဖြစ်ပါစေအောက်ဆီဂျင်လိုအပ်မှုချိန်မျိုးမထူးမှမဖြစ်ဖြစ်နိုင်ပါဘူးအဲ့တော့ကလိမျိုးရဲ့ချိန်တွေတက်ဆုံးရှုံးမှုတွေကအောက်ဆီဂျင်ပြတ်တောက်မှုကြောင့်ဖြစ်နေပါလေဗျအဲ့တော့အောက်ဆီဂျင်ပြတ်တောက်မှုဖြစ်နေတာကလည်းဘယ်ဝန်ထမ်းအင်အားနဲ့မှမဆိုင်ပါဘူးဗျကျွန်တော်တို့နိုင်ငံရဲ့အောက်ဆီဂျင်ထုတ်ပေးနိုင်မှုလိုအပ်ချက်ချိန်တွေကျွန်တော်တို့ရဲ့ချိန်တွေကျွန်တော်တို့နိုင်ငံရဲ့ချိန်တွေကြောင့်ဖြစ်နေတယ်လို့ပဲယူဆရမလို့ပ
ါဟုတ်ကဲ့ကိုရဆောင်ဒီနေရာမှာကျွန်တော်တခုနားမလဲတာသိမရှင်းတာပေါ့နော်အဲ့တော့ကျွန်တော်တို့ကိုဗစ်ပထမလိုင်းဒုတိယလိုင်းမှာကူးစက်ခံရတဲ့အခါမှာတကယ်တကယ်ကကိုဗစ်လူနာကိုဗစ်ကူးစက်တဲ့လူနာတွေအားလုံးမှာအောက်ဆီဂျင်လိုအပ်တာမဟုတ်ဘူးကျွန်တော်ကြားကျင်သူတွေမေးကြည့်တဲ့အခါမှာဟလာကိုဗစ်ကူးစက်တဲ့လူနာစုစုပေါင်းရင်20ရာခိုင်နှုန်းပတ်ဝန်းကျင်သာလျှင်အောက်ဆီဂျင်လိုအပ်တာဖြစ်တယ်ဒါပေမဲ့ အခုတတိယလိုင်းမှာကြတော့တနိုင်ငံလုံးနီးပါးမှာပေါ့နော်ကိုဗစ်ကူးစက်တဲ့နေရာတွေမှာဒီအောက်ဆီဂျင်အပြင်းထန်ပေါ့နော်အသေးအတန်အောက်ဆီဂျင်ဘူးတွေနဲ့တန်းစီကြအောက်ဆီဂျင်ရောက်ဖို့လုပ်ကြဆိုတော့ကိုရာဇာအောင်တို့ကလေးမျိုးမှာဟလာကိုဗစ်ကူးစက်တယ်လို့အတည်ပြုထားတယ်သို့မဟုတ်လည်းကိုဗစ်ရှိတယ်လို့တန်တရားရှိတဲ့လူနာတွေပေါ့နော်အဲ့ဒီလူတွေအများစုတကယ်ပဲအောက်ဆီဂျင်ကိုလိုအပ်တာဟုတ်ပါရဲ့လားဒါမှမဟုတ်ရင်ဟလာကိုဗစ်ကူးတယ်လို့အတည်ပြုတယ်တခါတန်တရားရှိတယ်ဆိုတာနဲ့လည်းအောက်ဆီဂျင်ရှူရမယ်ဆိုတဲ့ဟလာသဘောထားနဲ့ခံယူချက်နဲ့သို့မဟုတ်ယူဆချက်နဲ့များအောက်ဆီဂျင်ကိုအသေးအတန်လုပ်နေကြတာလားခင်ဗျာ
ဟုတ်ကဲ့အဲ့တော့နည်းနည်းကြောက်ရဖြစ်တယ်ဗျာဘာဖြစ်လို့ကြောက်ရဖြစ်တယ်လဲဆိုတော့ကျွန်တော်တို့ကဟိုစိတ်ပိုင်းဆိုင်ရာလူကြောက်ရစိတ်ပိုင်းဆိုင်ရာကိုခံမရတော့တော်ဖြစ်ပါတယ်အတူတူတွေကလည်းဟိုဘယ်လိုပြောရမလဲဟိုကိုယ့်အနေကိုကိုဗစ်မဖြစ်ဘဲနဲ့ကြောက်သွားတဲ့တိတ်ကြီးရေတွေလည်းရှိတယ်ဗျာကိုဗစ်မဖြစ်ဘူးဒါမဖြစ်သေးဘူးသူကအိမ်မှာပဲနေတယ်ကိုခံကားကောင်းအောင်စားတယ်တောက်တယ်ပါးစပ်ပြင်းနေအနံ့ပြောင်းနေတယ်သူထားတော့နေထိုင်ပြီးတော့မှကိုယ့်အနေကိုကြမ်းမအောင်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကိုနော်ดาวเปลี่ยนไปแล้วตัวนั้นก็อัพขึ้นมีเจอได้อัพได้มีได้เปลี่ยนแล้วอัพไม่ได้มีเจอได้ทุกชุดนี่จ้าแล้วนี่รู้จะบอกมั้ยโควิดกูไม่เสร็จขึ้นลงมาแล้วอกางเสร็จไล่ดีสมมาสิทธิ์เนี่ยสายาจะซึมนี้แล้วมาออกซิเจนแม้ตัวตัวเกเรหนูอัดตาเลยရှိပါတယ်ဒါကတော့အားလုံးကိုကျွန်တော်တို့ကတင်းကျုံပြောတော့ဖြစ်တယ်ကြာလုံးချင်းနဲ့တင်းကျုံတော့ပြောလို့မရအောင်ทุกชุดนี่จ้าแล้วတကယ်ကိုออกซิเจนหนูอัดตาเลยရှိပါတယ်เกเรหนูอัดတော့တကယ်ဒီသုံးမှုနဲ့နေ့စဉ်ကိုပြန်ပြပေးကို30 40ရှိနေပါတယ်ကြာဒါကတော့ကျွန်တော်တို့ငင်းတင်လို့မရတယ်အမှန်တရားပါပဲတကယ်ကိုတည်ဆုံးမှုရှိနေပါတယ
်ဟုတ်ကဲ
့ဒါမှမဟုတ်ချို့ချို့တွေစိတ်သက်ပိုင်းဆိုင်ရာကြောက်ဖို့ပြရတာကလည်းကိုပြနိုင်ပြီးကျွန်တော်အောက်ဆီဂျင်ကျရင်တည်ဆုံးပါတယ်အဲ့တော့အောက်ဆီဂျင်တိုင်းနဲ့ကျွန်တော်တို့စစ်ကလေးတွေဝယ်ကြတယ်ကြာဒီဘက်ထရီနဲ့ထည့်ရလက်ငယ
်ဟုတ်ပါတယ်ဟုတ်ပါတယ
်ဆိုရင်အန်ဒီရဲ့ကြည့်ပြီးတိုင်းကြည့်တယ်90ယောက်ဆိုလို့ရှိရင်လူလူနေနဲ့အတစ်ချူကျက်လာတယ်လို့ဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာရဖြစ်လာတဲ့ဝယ်လာတယ်လည်းရှိတယ်ကြာဥပဒေရောက်ဥပဒေရောက်ဆိုလို့ပေါ့ဗျာအဲ့လိုမျိုးတွေကျွန်တော်တို့ကြုံရပါလေကြ။ဒါပေမဲ့ဒီကံတစ်ခုတော့ပလေးရုံမှာအခုကြတူးကြီးမှာဖြစ်နေဒီပြည်နိုင်ပြီးကြတော့တကယ်ကိုကျွန်တော်တို့မျိုးကဒီဆိုးချိုးခံစားနေရတာတော့တရားရဂိုင်းတော့အမှန်ပါပဲခင်ဗျာ
။ဟုတ်ကဲ့။ဦးရဆောင်ကကိုတိုင်ကူညီနေသူတယောက်အနေနဲ့ဒါကလေးမျိုးမှာကူးဆက်တဲ့လူတည်ဆုံတဲ့လူတွေဂျားထဲမှာပေါ့နော်ဖျက်မြခြင်းအပြင်ဟလာအသက်အရွယ်အပိုင်းခြားကဘယ်လိုများရှိပါလဲကိုရဆောင်
။အသက်အရွယ်အပိုင်းခြားကကျွန်တော်တို့ Facebook Second Week မှာချုပ်ဝဲကြတယ်ဒါကတော့အသက်80တော့မဟုတ်60ကျော်ပေါ့ကြမ်းမြအောင်ကျွန်တော်ရေပူရတက်ရမယ်ဆိုရင်အစ်တီးပိုင်းနေနောက်ပြီးတော့ချီချူတွေးတွေးမျိုးလုံးရောကအခန်းရှိသူတွေဒါတော့အဖြစ်ကျွန်တော် first week second week မှာကျွန်တော်တို့တွေ့တုံနေဖြစ်ပါတယ်အခုတက်ရမှာကျွန်တော်တို့ဘာလို့ဂျုံနေရလဲဆိုတော့အစ်28နဲ့ရွယ်လေး30ကျော်ရွယ်လေးကြမ်းမြ30နဲ့40ကျော်ရွယ်လေးလည်းအဲ့တော့ဒီ COVID-19 ကြောင့် oxygen ပြတ်တောက်မှုကြောင့်တွေ့ဆုံနေရတယ်ကျွန်တော်တို့ကျုံရတယ်ကြာ90ကျော်ရွယ်အစ်ရွယ်နေလေးပေါ့နော်ကြမ်းမြအားဖြင့်20ဟောက်တော့မရှိဘူးပေါ့ဗျာကျွန်တော်တို့ကျုံရတော့28ရွယ်လေးမဆက်ခွန်ရည်36 30ခွန်ရည်40ကျော်ရည်ပြန်ရအောင်အဲ့လိုမျိုးဂျုံရတယ်ဆိုတော့အဲ့လိုပဲကျွန်တော်ဂျုံရတယ်ပဲပြောမှာပေါ့လေ
အခုကဟိုပထမလိုင်းဒုတိယလိုင်းမှာအများအပြားကငကူယောဂအခန်းရှိသူတွေအားနည်းသူတွေတကြီးရွယ်ဦးတွေပေါ့နော်အဲ့လိုမျိုးတွေမှာအများဆုံးကူးဆက်တယ်လူငယ်တွေမှာကူးတော့ကူးတယ်ဒါပေမဲ့နည်းတယ်အခုကျတော့အသက်ရွယ်မရွေးကူးတဲ့သဘောဖြစ်တာပေါ့ဟဟလာကိုရဆောင
်ဟုတ်ပါတယ်ဗျာအဲ့လိုဖြစ်နေပါတယ်ကိုယ်စင်မှုလုံးကတော့ကျွန်တော်ထင်ပါတယ်စစ်ကြည့်မယ်ဆိုရင်ကျွန်တော်ကလေးမျိုးရဲ့ဒါရှစ်ဆရာကလည်းနုံတော်လူတို့ဒီလိုမျိုးပေါ်စစ်ဖြစ်မယ်ယောဂဘူးတွေ့ရှိမယ်ထင်ပါတယ
်ဆိုတော့ဟုတ်ကဲ့
တွေ့ရှိတဲ့အပေါ်မှာဒီဆုံးတဲ့ပါတယ်ကျွန်တော်တို့တစ်ခါတော့ကျွန်တော်တစ်ခါမှကျွန်တော်မထင်ခဲ့တဲ့အတိတ်ရယ်တွေကပါလာတယ်ဟိုကျမ်းမာရေးလှုပ်ရှားသူတွေအားကစားလုပ်တဲ့လူတွေဟိုကဟိုဂျင်းကစားသူတွေဘောလုံးကစားသူတွေကပါလာတဲ့အပေါ်မှာတော့ရာသီတော်လေးကိုဖြစ်ခဲ့တဲ့အချိန်တွေကကျွန်တော်ရောက်နေပါတယ်
ဟုတ်ကဲ့ဆိုတော့အခုလက်ရှိအခြေအနေမှာနောက်ထပ်ဟလာကူးစက်တာကိုထိန်းချုပ်ဖို့အတွက်ရောတကယ်ပဲထိထိကျကျလုပ်နေပါသလားတကယ်ပဲဘာတွေလုပ်ထားပါသလဲကိုရဆောင
်ဟုတ်ကျွန်တော်မျိုးကလေအခုဖြစ်နေတဲ့အခြေအနေကကုစက်မှုကာကွယ်နိုင်တယ်ကာကွယ်နိုင်ရမယ်ဆိုတဲ့အခြေအနေကတော့ကျွန်တော်ကတော့လေဟိုကျော်လန့်ကက်လို့ထင်ပါတယ်ကြာဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်အခုချိန်ကျမှထားပြီးတော့ mass campaign လုပ်တာမျိုးသူတွေကိုယ့်အနေကိုတီးခြားနေဖို့လိုက်လံဆော်အောင်လုပ်ဆောင်တာမျိုးဆိုတော့ချင်းနေတိုင်းတာတွေကတော့ကျော်လွန်ခဲ့ပြီလို့ထင်ပါလားကြာ။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်ခုနကပြောသလိုပါပဲ။တရားလုံးကကူးဆက်နေလို့တော့တွေးရမှလို့ဖြစ်နေပါလား။ကိုခံအကောင်းတဲ့လူကနေနေမကောင်းတဲ့လူတွေကျမရဲ့မခံခံမကောင်းသူတွေအတွက်ရေးနေချို့ချို့တွေပေါ့နော်။ဟိုကံမကောင်းအကြောင်းမလားသူတွေအကြောင်းမျိုးနဲ့သူတွေရဲ့ကိုခံဆွာနေသူတွေကတော့အတွက်ရေးနေဆုံးပါနေကြတာကိုလည်းကျွန်တော်တို့ဆွေးနွေးနေရအောင်တွေ့နေရပါလား။အဲ့တော့ကျွန်တော်တို့ဒီဟာကိုချင်းချုံနိုင်ပြီလို့ပြောလို့မရပါဘူးဗျာ။တိကျောက်လည်းကျွန်တော်တို့အတိအကျလိုအပ်နေတဲ့နေရာကတော့ကျွန်တော်တို့ကကလေးမျိုးနေထားရာဒီယောဂရဲ့ 都是撇的 ，oxygen 加深路 ，oxygen 接到母亲的路，第一个嘛，对男的 ，oxygen 的接到女的 ，oxygen 没下来就是男的，个对手没下来亲的路，因为三年了，六个月了，
嗯，说贵阳长，比如说，
这种大学听说来，
好标吧，贵阳长
，OK。哎，罗，今朝我到听众来某站，某个没事了，我加过一下，没事了，前面轮流那边一个，等下的去轮流那边就开嘛嘞。哎，罗，这个对劲了，这个也变对了嘛，没事了。我今朝没嘛，路上路上不顾事多比嘛呗，不看俺搞那路的呀，讲个没？奥飞今朝我刚刚叫我们那路的呀，罗，对方他们路今朝奥飞前路，别话没路路偏的话嘞。
好了。ဆိုတော့ကိုရအောင်ပြောတဲ့ဒိဗေကကလေးအနေနဲ့ဆိုရင်ကလေးမျိုးအနေနဲ့ဆိုရင်ဟိုယောဂါကိုကာကွယ်ထိန်းချုပ်နိုင်တဲ့အဆင့်ဆိုတာမရှိတော့ဘူးဟိုကာကွယ်ထိန်းချုပ်နိုင်တဲ့အခြေအနေကိုလုံးဝမရှိတော့ဘူးလို့ဆိုလိုတာလားကိုရအောင
်ဟိုလုံးဝမရှိတော့ဘူးဆိုတာတရားခိုင်နှုန်းတော့ပြောရတော့မဟုတ်ဘူးတော်တော်များများအခြေအနေမှာတော့ကျွန်တော်သိပါတယ်ကိုယ်နဲ့ကိုငင်းငင်းတော့မှာကိုယ့်ပဲအခြေအနေကိုယ့်ပဲပိုးတွေးလို့ပိုးတွေးလို့အောက်ဆီဂျင်ကျလို့အောက်ဆီဂျင်နဲ့အိမ်ကိုသွားကူညီပို့ဆောင်နေရတဲ့လူငယ်လေးကျွန်တော်ကကြုံနေရတာကိုယ်နဲ့ကိုယ်ရေးချေးတက်နိုင်လို့ဒီမှာအေးချေးချေးနေထိုင်နိုင်လို့ဆက်ရက်ဆက်ပြီးတော့ရေပေါင်းများစွာနေနိုင်ပေးမယ်လေသူ့ရဲ့နေမှုကသူတို့ကိုယ်နဲ့ကိုနေတာပဲကြာကျွန်တော်ပြောချင်တာအကန့်ကပိတ်နေတာပဲကြာဒီကားသူ့လည်းအိမ်မှာအေးချေးချေးစားတော့ပြီးအလုံးသွင်းပြီးလုံးဝလော့ပြရအောင်နေတာပဲကြာဒါပေမဲ့သူတို့ပို့ပေးလို့ကျွန်တော်အောက်ဆီဂျင်ပို့ပေးရတယ်ဆိုတော့သူတို့ကိုယ်ကကူးဆက်သွားပြီပေါ့အဲ့တော့ဒီကလေးမျိုးရဲ့ကိုယ်ကူးဆက်ဒီတရားမှာဆက်ဆရာခိုင်နှုံးကတော့ဘလုံးနေဘလို့ပြောမလဲကာကွယ်ရေးဆိုတဲ့အပိုင်းထဲကျွန်တော်တို့ကကုသရေးပိုင်းကိုတွားတက်နေပြီလို့ထင်တာပဲကြာအဲ့တော့ဘလုံးကုသမလဲဒီကုသတဲ့ဆေးကလည်းပေါ်သေးပြီကြာ
ဟုတ်ကဲ့
ကုသတဲ့ဆေးမပေါ်သေးတဲ့အောက်ဆီဂျင်တက်ကြယ်ဆေးလို့ဖြစ်နေပါလေကြာအဲ့လိုပဲ
ဟုတ်အခုတောက်လျှောက်မှာပေါ့နော်ဟုတ်ကဲ့အခုတောက်လျှောက်ကိုရာဆောင်ပြောလာတဲ့အချိန်မှာအောက်ဆီဂျင်ဒူဝက်ဒူဝက်ချက်ကိုရာဆောင်တောက်လျှောက်ပြောလာပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာအလေးနဲ့ထားပြီးတော့ကျွန်တော်တခုထပ်မေးလိုက်ချင်တာကလက်ရှိအခြေအနေမှာကလေးမျိုးအတွက်ကိုဗစ်ရောဂါကူးစက်မှုနဲ့ပတ်သက်ပြီးတော့လှုပ်ဖို့အလိုအဆုံးကဘာလို့ကိုရဆောင်ပြောချင်ပါသလဲ
လှုပ်ဖို့လိုအပ်ဆုံးကတော့ကျွန်တော်တို့ကတော့ဟိုပြောမလဲခုနကပြောသလိုကကျွန်တော်ကကိုဗစ်နဲ့ပတ်သက်ပြီးတော့ကာကွယ်ဆေးဆိုတာလည်းအစ်ဒီရအောင်လို့ပြနိုင်ကြကြဘူးလေပြီးတော့ကျွန်တော်တို့ကကိုဗစ်နဲ့ပတ်သက်ပြီးတော့မှကုသဆေးဆိုတာလည်းကျွန်တော်တို့ကထိရောက်စွာလှုပ်ပေးနိုင်တယ်လေကျွန်တော်ကဘာအိမ်မှာလည်းမရှိဘူးဒီကျွန်တော်ရှိတာကဆက်ပြီးပြီးပါအဲ့ဒီတော့မလှုပ်တဲ့လဲဆိုတော့ဒုံလောက်တဲ့လူတွေရဲ့အတက်ကဲနဲ့အောက်ဆီဂျင်နဲ့အခုအချိန်မှာကျွန်တော်ပြောပါရအောင်ဆီဂျင်ကစိတ်ုံထောင်နေကြပြီးသူစိတ်မှာအောက်ဆီဂျင်ဖယ်လို့လုံးနဲ့ဆက်ပြီးမထုတ်ပေးနိုင်ဘူး။အဲကိစ္စတွေကဒီလိုလူတို့အားလုံးဝိုင်းဝန်းအလူခံထားတဲ့လူငွေတွေနဲ့ဆောက်ထားတဲ့အောက်ဆီဂျင်စိတ်ုံတချို့ရှိတယ်အသေးမွှားတွေပေါ့နော်။အောက်ဆီဂျင်စိတ်ုံအဲအောက်ဆီဂျင်စိတ်ုံကလည်း24နာရီလုံးမောင်းမှအောက်ဆီဂျင်လုံးကြီး80ကျန်ရ80ဝန်းကျင်ပေါ့အဲ့လောက်ပဲထုတ်ပေးနိုင်တယ်။အဲ့တော့ကျွန်တော်အကြည့်ရတော့ကျွန်တော်အခုကာယတမြေမှာလုပ်တဲ့ချိန်ကြီးကကျွန်တော်ပြည့်တဲ့ကလေးမျိုးရဲ့နေ့စဉ်အောက်ဆီဂျင်လိုအပ်နေတဲ့ကျန်းမာလိုအပ်ချက်ကဒီလိုအောက်ဆီဂျင်ဘူးပေါင်း800တော့ကျန်းမာလိုအပ်တယ်ပူကျင်လည်းပူမယ်ပြောချင်လည်းရောက်မယ်ပူဖို့များတယ်ပေါ့အဲ့တော့ကျွန်တော်ကလေးမျိုးတစ်မျိုးလုံးပေါင်းလို့အောက်ဆီဂျင်အုပ်ခံကို၄ချီပေးနိုင်တဲ့ပမာဏကဒီလိုကျန်းမာ200မပြည့်ပါဘူးပြအဲ့တော့နေ့စဉ်600လောက်ကအောက်ဆီဂျင်လိုအပ်နေတဲ့ဆက်ဆုံးဆုံးနိုင်လဲဂျုံနေရတယ
်
တောင်းမင်းမျိုးနဲ့ဒီဟာကိုဆက်ပြီးနိုင်ပြီးတော့ခုခါအကောင်းလို့တော့လည်းကောင်းဒီအောက်ဆီဂျင်ပြတ်တော့မှုကိုတောင့်ခံနိုင်မှုတော့လည်းကောင်းသိရှင်နေရလူရဲ့ရှိမယ်တဲ့အခုကျွန်တော်ဟိုမန္တလေးရန်ကုန်ကနေအောက်ဆီဂျင်အိုးတွေမှားရလွန်ခဲ့တဲ့နှစ်ပတ်လောက်ကလမ်းမှာကားနှစ်ရက်တိတ်သွားတယ်အောက်ဆီဂျင်အိုးတွေကြီးညို့မဝင်မလာဘူးအဲ့ဘယ်လိုလဲဒီမှာလက်ရှိအောက်ဆီဂျင်ရှူနေရတယ်အောက်ဆီဂျင်ပြတ်မှုတည်ဆုံးမှုပြည့်တဲ့ဆန်းကျင်နေလေးတယ်ဆိုဖြစ်ပေါ်ခဲ့တယ်အဲ့တော့ကျွန်တော်ကတော့ပြောချင်တာကကြောက်ရမရှိဘူးအခုချိန်မှာလုံးဝတဲ့ကျန်းမာရေးဆောင်ရှောက်မှုကျွန်တော်တို့မျိုးနေထားရမရှိဘူးအဲ့တော့ကာကွယ်ရေးဆိုတာအခုချိန်မှာမတ်စတာဒေးဆိုတဲ့ကမ်ပိန်းထက်ပြင်ရတော့ကျော်လွန်ခဲ့ပြီလို့ထင်ပါတယ်ဗျ။အခုချိန်မှာကျွန်တော်တို့ကတကယ်ရောဂါဖြစ်နေတဲ့လူတွေလိုအပ်တဲ့လုံလောက်တဲ့ဆေးဝါးဆောင်ရှားမှုနဲ့လုံလောက်တဲ့အောက်ဆီဂျင်ပေးမှုကလွန်ရင်ကျန်တဲ့ချိန်ကတော့ပြည့်ဘူးလို့ကျွန်တော်အနေနဲ့ယူဆပါတယ်ဗျ
။ဟုတ်ကဲ့။နောက်ကျွန်တော်သိထားသလောက်ကိုရာဇာအောင်တို့လူပရဟိတလုံနေတဲ့လူတွေကြားထဲမှာပါဟိုကိုဗစ်ကူးထားတဲ့လူတွေရှိတယ်လို့ကျွန်တော်ကြားထားတယ်ဟုတ်လားကိုရဆောင်
။အော်အဲ့ဒါကတော့ကျွန်တော်ပြောရမယ်ဆိုတော့ကျွန်တော်ကလေးမျိုးမှာ ASOS Center ဆိုတာရှိတယ်ကြာ။အဲ့ ASOS Center ကတော့သူကပို့ပြတဲ့လူနာလေးကိုအဲ့ဒီမှာလက်ခံပြီးတော့ကုသပေးနေတဲ့ကုသတယ်ဆိုရင်လက်ခံပြီးတော့နေရာထိုင်ခြင်းပေးသူကအောက်ဆီဂျင်ပေးနေတဲ့အားတစ်ခုပေါ့ဗျာ။အဲ့ဒီနေရာမှာတော့သူကအဲ့မှာကူနေတဲ့ volunteer လူငယ်လေးတွေရှိတယ်ကြာ။အဲ့တော့ဒီမှာတော့လူတိုင်းကဒီပရဟိတဖွဲ့စည်းတိုင်းကတော့ကိုယ်ကကုတ္တရေးစတာလည်းမကုနေရလို့မဟုတ်ဘူးပြ။အခုမှကျွန်တော်တို့ဖွဲ့ဆိုလို့ရှိရင်မေတ္တာထောက်ခံ မေတ္တာပေါင်းဖွဲ့ကြတော့အောက်ဆီဂျင်တွေကိုသူများတို့ရဲ့အလူငွေတွေကိုကျွန်တော်တို့ကအကျိုးရှိအောင်တုံးချရဲအောက်ဆီဂျင်တွေဝယ်တယ်။ဝယ်ပြီးတော့ဝင်းငှပေးတယ်။ဟိုစင်မီယာလိုက်ဖမ်းစီပေါ့နော်။လာတဲ့လူတွေကိုတတ်နိုင်တဲ့လောက်ကဖြည့်ဆည်းပေးတယ်ဆက်။အဲ့လိုပဲကျွန်တော်တို့မျိုးတင်းဖွဲ့ရင်အများကြီးရှိတယ်။ claim ကပရိုက်တာတင်းဖွဲ့ပေါင်း20ကျော်ရှိပါလေ။အဲ့ဒါကြောင့်အခုခုနကပြောတဲ့ပိုကုစစ်တယ်ဆိုတာကျွန်တော်ဒီလောက်ကတော့ issue center ဆိုတာအဲ့ positive လူနာတွေကိုထားတယ်၊ positive တွေထားတဲ့နေရာ။ဒီလူနာတွေကိုအောက်ဆီဂျင်ပို့တာပါညာ၊ကူညီပေးတဲ့လူငယ်တွေမှာ၈ယောက်လောက်ကိုယ်တည်းရဲ့ကြားတော့အများစုကတော့အခုချိန်ကြီးကျန်းမာရေးပေါင်းကြရတယ်လို့
ဟုတ်ကဲ့ဟုတ်ကဲ့တော်သေးတော့ဗောဗျာဟိုတောင်ဝေးလဲရင်ဖိုးသူတော်ထူနိုင်တယ်ဖိုးသူတော်လဲရင်တောင်ဝေးမထူနိုင်ဘူးဆိုလို့စကားလေးကျွန်တော်သွားသတိရမိလို့ပါတကယ်ကူညီရတဲ့ brighter သမားတွေကူညီမပေးနိုင်ဘူးဆိုရင်ထိခိုက်နေတဲ့လူနာတွေလိုအပ်နေတဲ့လူနာတွေပို့ပြီးတော့အားနည်းသွားမယ့်အခြေအနေလေးကျွန်တော်တွေးမိလို့ပါနောက်ခွေးဆောင်ရေကျွန်တော်တို့နေ့စဉ်တည်င်းရနေတာပေါ့နော်ကလေးမျိုးမှာကနေစဉ်လူဆန္ဒပြပွဲတွေလည်းရှိနေသေးတာတွေ့ရတယ်။ဆိုတော့အဲ့ဒါတွေကရောဘယ်လောက်အထိကြကြပြန်ပြန်ဆက်ရှိနေပါသလဲ
။ဟုတ်ကဲ့။ဒီဆန္ဒပြမှုတွေဒီဆက်ဆိုးရကိုဆက်အုပ်ချုပ်ရေးကိုစတင်ကြောင်းဆန္ဒပြမှုတွေကတော့နေစဉ်ရှိနေပါတယ်ဗျ။နေစဉ်ကိုရှိပါတယ်။လုံးဝတက်ကွတဲ့နေ့မရှိတော့ပါပဲဗျ။လူရင်အားဒါရာကနန်းနေထားကြရင်တော့ထောက်ကနန်းကြီးကြီးကြရင်လည်းကတ်မယ်ပေါ့နော်။ရက်ွက်သေးသေးမှာဒါလိုက်ပြီးတော့ခုချိန်မိစရာဆက်ရတော့ဆိုလို့မရှိအောင်ဆန္ဒပြနေရရင်လည်းတက်ကြလာအလုပ်နေကြတယ်ဆုံးကြလည်းရှိပါလိမ့
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ခုရသောနောက်ထပ်ဗာများပြည့်စွတ်ပြောချင်တာရှိပါလဲခင်ဗျာ
ဟုတ်ပြည့်စွတ်ပြောချင်တာကတော့အခုကကျွန်တော်တို့ကလေကျွန်တော်ရင်ဆိုင်နေရတဲ့ချိန်တွေကနိုင်ငံရေးမှာလေကျွန်တော်တို့ကတက်တက်ကနေကျွန်တော်တို့နိုင်ငံကဟိုတတ်ဆုံးမှုမှာရင်ဆိုင်ရတယ်ပေါ့အဲ့လိုပဲအခုတက်တာကဟိုရင်းနေရလားဆိုက်ဆိုးလို့ဖြစ်နေတယ်ဘူးလေးကဖြုံဆင့်ဆိုးတယ်လို့ပေါ့နော်ကျွန်တော်တို့အခုကျွန်တော်မြို့ဆိုရင်ပူဆိုးတာပေါ့ဗျာအဲ့တော့ကိုဗစ်အခြေအနေကလည်းကျွန်တော်မြန်မာနိုင်ငံမှာသိကြပါတယ်ကလေးမျိုးကအဆိုးဆုံး outbreak အခြေအနေမှာဖြစ်နေပါတယ်ဗျ။အဲ့တော့ဘလို့ရက်ဖက်ဖွဲ့စည်းရဲ့ဘလို့ INGO လို့နိုင်ငံကဖွဲ့စည်းရကူညီလဲဆိုတာတစ်ခါနေကြရင်ကျွန်တော်ဒါအောင်မှဟိုပြောင်းမမိရဲ့အခြေပါလေ။ဘာဖြစ်လို့လဲဆိုတော့လူတွေတစ်တည်ဆုံးမှုတွေများပြားနေတဲ့ပုံမှာကုသမှုတွေများတယ်တစ်တည်ဆုံးမှုတွေများတယ်အောက်ဆီဂျင်လိုအပ်ချက်တွေရန်လည်းများပါတယ်ဗျ။အောက်ဆီဂျင်မရှိရင်တရားမဲ့ဘဝမှာတရားမအောင်တိတိကြီးနဲ့အောက်ဆီဂျင်မပေးနိုင်ပါဘူးသူကအောက်ဆီဂျင်တန်းစင်ပြရတဲ့ဘဝတွေအများကြီးပါဗျာဒါကျွန်တော်တို့မျိုးရတပ်ပုံတွေလိုက်ပါမှလည်းမြင်ရမှာပါဗီဒီယိုတွေလည်းမြင်ရမှာပါဗျာ
ဟုတ်ကဲ့
အဲတော့ကျွန်တော်တို့အချိန်နေရတော့ဘူးလေးပြင်ဆင်ပါပဲဗျာဘူးလေးပြင်ဆင်ပါပဲမြင်နေရလားစိုက်ပါပဲခင်ဗျာအဲတော့ကျွန်တော်ကတော့ညှော်လက်ပါတယ်ဗျာညှော်လက်ပါတယ်ဘယ်လိုညှော်လက်လဲဆိုတော့နိုင်ငံကလည်းအကူအညီကိုနိုင်ငံဒန်းကဒီသူကနေဒီသူကိုကူညီတဲ့အကူအညီတွေအများကြီးညှော်လက်ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ပါကိုရဆောင်ကိုဗစ်အန်ဒရယ်ပါဝင်ဒီရန်ရဲပေါင်းကကင်းဝေးပါစေ။ကိုရဆောင်လှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေဒေကင်းရန်ကင်းနဲ့အောင်းမြင်မြင်ကူညီလှုပ်ဆောင်နိုင်ပါစေလို့ဆုတောင်းပါရခင်ဗျာ
။ဟုတ်ကဲ့ပါချစ်လူပါခင်ဗျာကျွန်တော်နိုင်ငံလည်းကာယောဂပေါ်ရည်အများဆုံးကျင်းရှင်ပါလေလို့ကျွန်တော်လည်းဆန္ဒပြုပါရခင်ဗျ
ာ။ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းစီစဉ်ကိုနားဆင်ရတာပါခင်ဗျာ။ဒီကနေ့အတွက်အပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့ကြန့်ရှင်းနေတဲ့အချိန်မှာနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါဓာတ်ခွဲနမူနာပေါင်း 11,686 ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအရေအတွက်4,049ယောက်ထပ်တွေ့ပြီးနောက်ထပ်သေဆုံးသူ109ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုသေဆုံးသူအရေအတွက်ဟာဆီယနာသိမ်းပြီးနောက်ပိုင်းအများဆုံးအရေအတွက်ဖြစ်တယ်လို့ပိုးတွင်နှုန်းကလည်း 34.63 ရာခိုင်နှုန်းရှိတာကြောင့်တနေ့တဲ့တနေ့ပိုပြီးတိုးလာနေတဲ့သဘောပါဒီကနေ့ထိဆိုရင်ပိုးတွေ့သူစုစုပေါင်း2,300ကျော်ရှိနေပြီးတော့အဲ့ဒီထက်က3,500နီးပါးဆေးရုံကနေဆင်းသွားကြပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်း4,036ယောက်ရှိပြီဖြစ်ပါတယ်မြန်မာနိုင်ငံဒေသတော်တော်များများမှာ COVID-19 တတိယလိုင်းတန်းရဲ့ရင်ဆိုင်နေရတဲ့ကြားမှာပဲစစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးကန့်ကွက်ဆန္ဒပြသူတွေကတော့ COVID ကာကွယ်ရေးနှာခေါင်းစည်းတွေတက်ပြီးတော့ဆန္ဒပြတာတွေဆက်လုပ်နေကြပါတယ်ရန်ကုန်တာကိတမြို့နယ်မှာဒီကနေ့မနေ့ပိုင်းကလူငယ်တွေမိတို့ကင်ပြီးတော့ကြွေးကြော်တာနေအော်ဟစ်ပြီးဆန္ဒပြခဲ့ကြပါတယ်ခင်ဗျာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပေါ်လက်ရှိဆွဲဆိုထားတဲ့အမှုတွေအပြင်အာခရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့နောက်ထပ်အမှုလေးမှုထပ်ပြီးဆွဲဆိုထားတယ်လို့ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်ဒီမှုလေးမှုအမှုတွေမှာမနစ်ကတော့ဆန်းစုကြည်တူတဲ့အပေါ်ဆွဲဆိုထားပြီးနောက်နှမှုကတော့တခြားသူတွေနဲ့တွဲပြီးတော့ဆွဲဆိုထားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့မဆွမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောင်းကန်းချမ်းဖြစ်ပါတယ်ကျွန်တော်ကတော့ဇဝင်လိုက်ပါခင်ဗျာ VOE အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်
This program